Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တိုင်းရဲ့2014နိုဝင်ဘာလ13ရက်ကျသာပရိညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီနေ့စံတန်ဒီလိုင်းနိုမီတာ24 25 32 51နဲ့လိုင်းလံ190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ
။မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုနားလောက်နေကျွန်တော်ကြော်ကြော်သိင်းကြည့်ကြမှာပါ။အမေရိကန်ရဲ့ Peace Corps ညီညာရေးလိုအပ်ပေးအစီအစဉ်တရမြန်မာနိုင်ငံမှာစတင်မှာတော့မယ်။ကုလသမဂ္ဂတွေ့မှုချုပ်ဟာသမရဦးသိန်းစင်ပြည်တော်စစ်တော်ဥက္ကဋ္ဌသူတော်ဦးရှိမဲဒေါန်ဆန်းစုကြည်တို့နဲ့တီးကြစီတွေ့ဆုံပြီးမြန်မာအရေးကိစ္စအသီးသီးပြောဆိုပါရတယ်။အမေရိကန်သမရဦးဘာမာဟာနေပြည်တော်မှာထိပ်သီးအစည်းအဝေးတွေတက်ရောက်ပြီးဒေါန်ဆန်းစုကြည်အပါအဝင်လွှတ်တော်ခေါင်းဆောင်တွေလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံပါတယ်။ဒီသတင်းတွေနဲ့အတူတခြားထိပ်တန်းသတင်းတွေကိုလည်းကြီးညာပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံကိုရောက်နေတဲ့သမရဦးဘာမာနဲ့လွှတ်တော်ကိုယ်စားလှယ်တွေဒီကနေ့တွေ့ဆုံခဲ့ကြပါတယ်။သူတို့ဘာတွေဆွေးနွေးကြပါသလဲ။
အတိုင်းအတာအရေးကိစ္စနဲ့ပတ်သက်လို့တော့အများဆုံးဖြေရှင်းမှုလို့ပြောရအောင်ပါနော်။ဒါတောင်းမှဖြေရှင်းမှုဆိုလို့ရှိရင်အခုဒီရက်တော့မှဖြစ်နေရ
တယ်။ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဖြူဖြူတင်ပြောသွားတာပါ။ဒီအကြောင်းနဲ့ဒူကုလသမဂ္ဂအတွင်းအမှုချုပ်ဘန်ကီမွန်ရဲ့ရိုဟင်ဂျာဆိုတဲ့အသွုံနှုန်းကိုရခိုင်ပြည်နယ်ဝန်ကြီးချုပ်ကကန့်ကွက်တဲ့အကြောင်းနဲ့ပုံမှန်436လွှတ်တော်မှာပြင်ဆင်ရေးတက်မလို့သားကိုယ်စားလှယ်တွေဘာကြောင့်သဘောမတူဖြစ်နေရသလဲဆိုတဲ့အကြောင်းတွေကိုလည်းတင်ဆက်သွားဦးမှာပါ။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးမြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုကြားရဖို့ရှိပါတယ်။အခုတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလာတို့ကကြေညာပါလိမ့်မယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုရဲ့ Peace Corps လို့ခေါ်တဲ့ညီညာရေးဆိုင်ရာ Lower Base စီစဉ်ချက်ကိုမြန်မာနိုင်ငံမှာထူထောင်သွားမယ်လို့အမေရိကန်ပြည်ထောင်စုကကြေညာလိုက်ပါတယ်။ဒါဟာပြင်တချိန်ကအထူးကြံဖြစ်ခဲ့တဲ့မြန်မာနိုင်ငံနဲ့ပြန်ပြီးပူးပေါင်းဆောင်ရွက်ရေးအမေရိကန်ကချက်ထွင်လှုပ်ဆောင်နေတာတွေထဲမှာနောက်ဆုံးထွက်လာတဲ့နည်းလမ်းမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်ရဲ့တန်တီးတန်ကိုအကောင်းဆုံးဖော်ပြဖို့ရာဒီလိုမျိုးအောက်ခြေအဆင့်မှာလူလူအချင်းချင်းဆက်သွယ်လို့ဆောင်တာမျိုးကနေတဲ့ဆင့်ပေါ်ပြတာထက်ပိုကောင်းတဲ့နည်းလမ်းမရှိပါဘူးလို့အမေရိကန်သမ္မတအင်ပီရိုရဲ့ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။ Peace Corps လို့အပိပထမဆုံးအသုတ်ဟာ2015ခုနှစ်နောက်ပိုင်းမှာမြန်မာနိုင်ငံစီရောက်လာမှပြပြီး3လကြာတင်နန်းပြီးဆုံးပြီးတဲ့နောက်တပ်ဆိုင်ရာလုပ်ငန်းကွန်ဒီမှာနှစ်နှစ်ကြာတာဝန်ထမ်းဆောင်ကြပါပဲ။ဒေသဆိုင်ရာထိပ်သီးအစည်းအဝေးတွေတက်ပြီးမြန်မာကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့သမ္မတဘရက်ကိုဘာမှမြန်မာနိုင်ငံစီရောက်နေချိန်မှာပဲဒီ Peace Corps အစီအစဉ်ကြေညာချက်ထွက်လာတာပါ။ Peace Corps အစီအစဉ်ကို1962ခုနှစ်မှာစတင်ထူထောင်ပါတယ်။အဲ့ဒီအချိန်ကလေးကစလို့ကမ္ဘာတဝန်းလိုအပ်ပေးပေါင်း2,000,000နီးပါးကိုဆီလုပြီးပညာရေးကျန်းမာရေးနဲ့စိုက်ပျိုးရေးလိုကဏ္ဍတွေမှာကူညီလှုပ်ဆောင်ပေးကြပါတယ်။ဒီစီစဉ်ရဲ့ရည်မှန်းချက်တစ်စိတ်တစ်ပိုင်းကတော့အမေရိကန်လူထုနဲ့တခြားနိုင်ငံတွေကလူထုတွေကြားနားလည်မှုပိုရလာစေဖို့ပါ။မြန်မာနိုင်ငံဟာ Peace Corps အစီအစဉ်မှာပါဝင်တဲ့140ခုမြောက်နိုင်ငံဖြစ်လာပါမယ်။အမေရိကန်ပြည်တော်စုနဲ့မြန်မာနိုင်ငံကြားအားကောင်းတဲ့ပူးတွဲလှုပ်ဆောင်မှုနဲ့ခိုင်မာတဲ့ဆက်ဆံရေးတွေရှိနေတာကိုဒီစီစဉ်ကနောက်ထပ်သက်သေပြလိုက်တာဖြစ်တယ်လို့သမ္မတအင်ပီရိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။
နေပြည်တော်မှာရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာလွှတ်တော်ကောင်းဆောင်တွေနဲ့တောင်ဆန်းစုကြည်အပါအဝင်အခြားလွှတ်တော်ကိုယ်စားလှယ်တချို့နဲ့နေပြည်တော်မှာပဲတခြားတွေ့ဆုံပါတယ်။လွှတ်တော်ပိုင်းနဲ့နေပြည်တော်တွေ့ဆုံပွဲမှာလွှတ်တော်ဥက္ကဋ္ဌနှစ်ယောက်နဲ့တောင်ဆန်းစုကြည်တို့အပြင်တိုင်းနာကိုယ်စားလှယ်တွေနဲ့တခြားလွှတ်တော်ကိုယ်စားလှယ်တချို့စုစုပေါင်း11ယောက်တက်ရောက်တယ်လို့တွေ့ဆုံပွဲမှာပေါ်ဝင်တဲ့ NLD လွှတ်တော်ကိုယ်စားလှယ်သူဦးက VOA ကိုပြောပါရတယ်။သမ္မတဦးသိန်းစိန်နဲ့သမ္မတအိုဘားမားတို့တွေ့ဆုံမယ်ဆိုတဲ့သတင်းတွေထွက်ထားပေမဲ့ကျမတို့အခုအတန်လွင့်ချိန်ထိတော့တွေ့ပြီးပြီဆိုတဲ့သတင်းမရသေးပါဘူး။လွှတ်တော်ပိုင်းနဲ့တွေ့ဆုံပွဲအတွင်းမရောဆိုရာအယက်သားအစိုးရအောက်မှာပဲရှိတဲ့အကြောင်းအင်ဒိုနီးရှားကိုအတူယူတဲ့အကြောင်းဒီမိုကရေစီဆန်ဖို့တိုင်းရင်းသားကိစ္စရခိုင်ပြည်ထောင်စုတွေကိုအမြန်ဆုံးဖြည့်ရှင်းဖို့သမ္မတဦးဘာမာကပြောသွားတယ်လို့ NLD လွှတ်တော်ကိုယ်စားလှယ်ဒေါ်ဖြူဖြူသိန်းကပြောပါရတယ်။သမ္မတဦးဘာမာမြန်မာနိုင်ငံစီရောက်မလာခင်တုန်းကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးသမ္မတကအထူးပဲစိုးရိမ်မှုရှိတယ်လို့သမ္မတရဲ့အမျိုးသားလုံချုံရင်းဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ် Ben Roth ကပြောထားပါရတယ်။ဒါအပြင်သမ္မတဦးသိန်းစိန်နဲ့တခြားတွေ့ဆုံချိန်မှာ Rohingya Muslim တွေနဲ့ပတ်သက်တဲ့အရေးကိစ္စကိုလည်းသမ္မတဦးဘာမာကအထက်တွင်ပြောဆိုမယ်လို့ American တာဝန်ရှိသူတွေကပြောထားပါရရှင
်။အရှေ့တောင်အရှေ့ဒေသဟာအာရှတိုက်အလျင်မြန်တိုးတက်လာနေမှုမှာဘိုးချက်ဖြစ်တယ်ဆိုတာကိုဒီကနေ့နေပြည်တော်မှာကျင်းပတဲ့ American ASEAN ထိပ်သီးအစည်းအဝေးအတွင်းအမေရိကန်သမ္မတဘရာကိုဘာမာကအလေးနဲ့ပြောသွားပါရတယ်
။ Today I'm looking forward to continuing to build on the strong partnership between ASEAN and the United States that already exists.
American ပြည်တော်စုနဲ့ ASEAN အကြားငှို့ရှိထားပြီးသားခိုင်မာအားကောင်းတဲ့မိဖက်ဆက်ဆံရေးကိုဆက်ပြီးတည်ဆောက်သွားဖို့ဒီကနေ့ကျွန်တော်ရည်ရွယ်ထားပါတယ်လို့သမ္မတဦးဘာမာကပြောပါတယ်။စီဘွားရေးလူမှုရေးနဲ့လူငယ်ရေးဆိုင်ရာကိစ္စရပ်တွေမှာ ASEAN နဲ့ပိုးပြီးအားကောင်းတဲ့မဟာဗျူဟာမြောက်မိဖက်ဆက်ဆံရေးတည်ဆောက်ဖို့ American ဘက်ကမျှော်လင့်နေတာပါ။ American ရဲ့ P4 to Asia အာရှဘဟုပြုမဟာဗျူဟာနဲ့အညီအာရှ Pacific ဒေသအနာဂတ်အတွက်ဘုံတူညီတဲ့အမြင်တွေကိုဖော်ဆောင်ရေးဆက်ပြီးကြိုးပမ်းလှုပ်ဆောင်သွားဖို့ American ပြည်ထောင်စုကရည်ရွယ်ထားပါတယ်လို့သမ္မတဦးဘာမာကပြောပါတယ်။ပညာရေးနဲ့တဘောဝဘေးရန်တွေကူညီကယ်ဆယ်ရေးလို့တခြားကဏ္ဍတွေမှာလည်းအာဆီယံနဲ့တိုးချဲ့လှုပ်ဆောင်သွားဖို့အမေရိကန်ပြည်ထောင်စုကအခိုင်အမာတနိဋ္ဌာန်ချထားပါဗျ။
မေရိကန်ပြည်ထောင်စုအနေနဲ့အရှေ့အာရှဒေသနဲ့ဆက်ဆံရေးကိုပိုပြီးခိုင်မာအားကောင်းလာအောင်လှုံ့ဆော်သွားဖို့တာဏိခံချထားတယ်လို့နေပြည်တော်မှာဒီကနေ့ကျင်းပတဲ့၉ချိန်မြောက်အရှေ့အာရှထိပ်သီးအစည်းအဝေးမှာအမေရိကန်သမ္မတဘရက်အိုဘားမားကပြောသွားပါတယ
် I intend to continue to invest in these efforts not only during our summits but more importantly on a day-to-day basis
ကျွန်တော်တို့ရဲ့ထိပ်သီးအစည်းအဝေးကာလအတွင်းမှာသမကပိုးပြီးအရေးကြီးတာကနေ့စဉ်နေ့တိုင်းကိုပဲဒီကြိုးပမ်းအားထုတ်မှုတွေကိုဆက်လုပ်သွားဖို့ကျွန်တော်ရည်မှန်းချပါတယ်လို့ထိပ်သီးအစည်းအဝေးအဖွဲ့မှာမစ္စတာအိုဘားမားကပြောပါရယ်ပုံထူးနေ့ကကျင်းပတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးနဲ့ဒီကနေ့ကျင်းပတဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေမှာအာဆီယံ10နိုင်ငံကကောင်းဆောင်တွေနဲ့ကမ္ဘာကောင်းဆောင်အများအပြားတက်ရောက်ကြတာပါဒီအထက်မှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့အတူကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်တရုတ်ဝန်ကြီးချုပ်လီကီချန်ရုရှားဝန်ကြီးချုပ်ဒီမီထရီမက်ဒီဗက်တောင်ကိုရီးယားသမ္မတပပဂျွန်ဟင်းနဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့လည်းပါဝင်ပါတယ်ဒီထိပ်သီးအစည်းအဝေးဟာပကြာခင်ကမှရွေးကောက်တင်မြှောက်ခံထားရတဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့အတွက်တော့ပထမဆုံးအစည်းအဝေးပါအာဆီယံထိပ်သီးအစည်းအဝေးနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုအင်ရှင်အဖြစ်လက်ခံကျင်းပဖို့ဒေါ်လာတန်ပေါင်းများစွာအသုံးပြုရပါတယ်ရာစုနှစ်ထက်ဝက်နီးပါစစ်အာဏာရှင်အုပ်ချုပ်ရေးကနေမကြသေးခင်ကမှအပြောင်းလဲတွေဖော်ဆောင်လာတဲ့မြန်မာနိုင်ငံအနေနဲ့စစ်အာဏာရှင်လက်ထက်တိဆောက်သွားတဲ့နေပြည်တော်မှာဒီနှစ်ရက်ကြာထိပ်သီးအစည်းအဝေးတွေကိုလက်ခံကျင်းပတာဖြစ်ပါတယ်
ဒီမနက်ကမှရောက်နေတဲ့ကုလသမဂ္ဂဒီမိုချိုဘန်ကီမွန်ဟာသမ္မတဦးသိန်းစင်ပြည်တော်စစ်တပ်ဥက္ကဋ္ဌဒုရဝုရှိမန်ပြည်သူ့လူထုတရားဥပဒေစိုးမိုးရေးနဲ့ဒီနေ့ရေးချမ်းရေးကော်မတီဥက္ကဋ္ဌဒေါန်ဆန်းစုကြည်တို့နဲ့လူမလား73ရက်ကျော်သပတိနေ့ဒီနေ့နေပြည်တော်မှာတရားစီတွေ့ဆုံပါတယ်။ရခိုင်ပြည်နယ်ရင်းနှီးပတ်သက်ပြီးနိုင်ငံသားပြည်မှုဆိုင်ရာကိစ္စအပါအဝင်အခြေခံအကြောင်းရင်းတွေကိုလက်တွေ့ကျပြီးစောလင်စွာကင်တွယ်ဖြေရှင်းမှုအတွင်းမှုချုပ်ကလေးနဲ့ပြောရဲလို့ကုလသမဂ္ဂရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဖွံ့ဖြိုးတိုးတက်ရေးနဲ့လူသားချင်းစာနာမှုကူညီပေးရေးဆိုင်ရာတွေအားကောင်းစေဖို့အစိုးရနဲ့ကုလသမဂ္ဂကြားပူးပြီးခိုင်မာတဲ့ပူးပေါင်းဆောင်မှုလုပ်ဖို့လဲဦးသိန်းစင်နဲ့တွေ့ဆုံချိန်တွင်မစ္စတာဘန်ကအလေးထားပြောပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးချိန်တွေခိုင်မာအားကောင်းစေဖို့အတွက်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးရုံးရဲ့ပုံမှန်ရုံးခွင့်တစ်ခုမြန်မာနိုင်ငံမှာဖွင့်လှစ်ဖို့လဲအထွေမှုချုပ်ကသမ္မတဦးသိန်းစင်ကိုထပ်ပြောပါတယ်။မကြာခင်ချင်းမှမဲ့ရွေးကောက်ပွဲတွေဟာယုံကြည်စိတ်ချရတဲ့အားလုံးပါဝင်တဲ့ပွင့်လင်းမြင်တော်မှုရှိတဲ့လုပ်ငန်းစဉ်ဖြစ်စေရေးလွှတ်တော်ကလှုပ်ဆောင်နိုင်တဲ့အခန်းကဏ္ဍပေါ်မှာတော့ပြည်တော်စုလွှတ်တော်ဥက္ကဋ္ဌဒုရဦးရှိမန်းနဲ့တွေ့ဆုံချိန်တွင်မစ္စတာဘန်ကအထူးပြောဆိုရဲလို့ကုလသမဂ္ဂရထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။မီဒီယာဥပဒေမုံတရားပွားစီတဲ့ပြောဆိုမှုဘာသာကြားချင်းလက်ထပ်ထိမှမှုဘာသာရေးကူပြောင်းမှုနဲ့တခြားကိစ္စရပ်တွေအပေါ်လွှတ်တော်တွေငင်းခုန်ဆွေးနွေးတာတွေဟာဒီမိုကရေစီနဲ့လူမှုဝင်ပိုင်းတွေအကြာသားဇာတာဖြစ်ရေးမြင့်တင်ဖို့ရာအထောက်အကူဖြစ်မယ်လို့လည်းတွေ့မှုချုပ်ကပြောပါတယ်။ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာတော့အတိုက်ခံခေါင်းဆောင်တူဦးအနေနဲ့ဒေါန်ဆန်းစုကြည်ရဲ့အခန်းကဏ္ဍအရေးပါဖို့နဲ့ဒီမိုကရေစီနည်းကျလှုပ်ဆောင်ချက်တွေခိုင်မာအောင်ကောင်းစေဖို့ဒေါန်ဆန်းစုကြည်ရဲ့ပြည်သူ့ဘောဆောင်ရွက်ချက်တွေပေါ်မစ္စတာဘန်ကထောက်ခံပြောဆိုပါတယ်။ဒါမဲ့ရွေးကောက်ပွဲအခြေခံဥပဒေပြင်ပြောင်းလဲရေးမျိုးသားပြန်လည်တင်မြှင့်ရေးရခိုင်ပြည်နယ်နဲ့နိုင်ငံတွင်းတခြားဒေသတွေကလူမှုဝန်ဝန်းဆိုင်ရာကိစ္စရပ်တွေပေါ်အတွင်းမှုချုပ်နဲ့ဒေါန်ဆန်းစုကြည်တို့အကြားအမြင်ချင်းဖလှယ်ကြတယ်လို့လည်းကုလသမဂ္ဂရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
ဒီရအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရီကနေကြာသပတိညဘက်တရုံတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တရုတ်စိုးရွားကိုဝေဖန်ရေးသားတဲ့တင်ထနာတွေကိုတန်ခတ်နေတယ်ဆိုတာတရုတ်သမ္မတရှီကျင့်ပင်ကအတည်ပြုလိုက်ပုံရပြီးတဲ့နောက်တရုတ်နိုင်ငံဆိုင်ရာတရုတ်တွေရေးသားဖော်ပြပုံကိုပြောင်းလဲမှာမဟုတ်ဘူးလို့အမေရိကန်ခြေဆိုင် The New York Times သတင်းစာကပြောလိုက်ပါတယ်။တင်ထနာတွေအနေနဲ့တရုတ်နိုင်ငံရဲ့ဥပဒေနဲ့စီးပင်းစည်းကမ်းတွေကိုလိုက်နာဖို့လိုတယ်လို့သမ္မတမစ္စတာရှီကတင်ထနာတွေကိုပြောတာပါ။ပီကင်းမြို့တော်မှာအမေရိကန်သမ္မတဘရာဂိုဘားမားနဲ့ဗိုလ်ထုနေ့ကပူးတွဲလုပ်တဲ့တင်စာရှင်းလင်းပွဲတွင် The Times သတင်းတောက်ရဲ့မေးခွန်းကိုမစ္စတာရှီကအဲလိုတုံ့ပြန်ဖြေဆိုသွားတာပါ။
ကမ္ဘာကုန်သောရေကိုအကျိုးသက်ရောက်မှုရှိစေတဲ့အိန္ဒိယရဲ့ဆင်းရဲတဲ့ပြည်သူတွေအပေါ်အစိုးရကပေးနေတဲ့ကူညီထောက်ပံ့ရေးအစီအစဉ်တွေဟာအငင်းပွားစရာကိစ္စဖြစ်နေခဲ့ပါတယ်။ဒီကိစ္စကိုအပြေရှာနိုင်ရင်အတွက်အမေရိကန်နိုင်ငံနဲ့အိန္ဒိယတို့သဘောတူညီမှုလက်ပတ်ရေးထိုးလိုက်ကြပါတယ်။ကမ္ဘာကုန်သောရေအဖွဲ့အစည်း WTO ကိုယ်စားလှယ်တွေကပြီးခဲ့တဲ့ဒီဇင်ဘာလကလုပ်ခဲ့တဲ့အိန္ဒိယကုန်သွယ်ရေးအပေးယူကိစ္စကိုခွင့်ပြုပေးလိုက်ပါတယ်။အဲ့ဒီကိစ္စထဲမှာလွေမှုကြီးကြပ်ရေးအခွန်ကိစ္စအဆင်ပြေချောမွေ့မှုရှိအောင်နဲ့ကမ္ဘာဒေသအသစ်တွေကိုတင်ပို့မဲ့ကုန်စည်တင်ပို့ဈေးလျှော့ချပေးရေးစာရာတွေပါဝင်တာပါ။ WTO အဖွဲ့ဝင်ပေါင်း159ဦးကအတည်ပြုပေးဖို့လိုတဲ့အဲ့ဒီကုံသွေးရေးအဖွဲ့ယူကိစ္စမှာသူ့ပြည်သူတွေကိုအိန္ဒိယအစိုးရကပေးနိုင်တဲ့ကူညီထောက်ပံ့မှုအတိုင်းအတာပေါ်မေခွန်းထုတ်စရာတွေရှိနေခဲ့တာကြောင့်အတည်ပြုချက်မရခဲ့ပါဘူး။အိမ်မျိုးရဲ့ကြာရာပြင်းနေကထုတ်ပြန်ချက်မှာတော့အိန္ဒိယအစိုးရရဲ့ကူညီထောက်ပံ့ရေးအစီအစဉ်တွေအလုံးစုံဖြည့်ရှင်ပြီးတဲ့အထိစောင့်ဆိုင်မနေဖို့ WTO အဖွဲ့ဝင်တွေကိုအမေရိကန်နိုင်ငံနဲ့အိန္ဒိယတို့ကပူးတွဲပြီးတိုက်တွန်းတောင်းဆိုထားပါရရှင်
။အိန္ဒိယအစိုးရဖွင့်ထားတဲ့ကျန်းမာရေးဌာနမှာတာကျော်ဖြတ်ပြီးတဲ့မြို့သမီ73ဦးထက်မနည်းသေဆုံးသွားရပြီးတဲ့နောက်တောင်ပြင်လုံဆောင်ပြီးတဲ့ဆရာဝန်ကိုရဲတပ်ဖွဲ့ကဖမ်းလိုက်ပါတယ်။ဒေါက်တာ RG Gupta ကို ချဟစ်တစ်ကပ်ပြည်နယ်မှာဗုံဒူးနေနောက်ပိုင်းကဖမ်းလိုက်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ခွဲစိတ်မှုပြီးတဲ့နောက်ပိုင်းအုံပြည်ရဲ့စီဝါမတန်းစင်တာကြောင့်မြို့သမီးတွေနေမကောင်းဖြစ်ရတာလို့ဆိုပြီးတေဆုံးမှုတွေတာဝန်မရှိဘူးလို့ဆောင်းဝန်ကညင်ပါတယ်။အဲ့ဒီဆရာဝန်ဟာပြီးခဲ့တဲ့စနေနေ့က6နာရီတော့မကြာတဲ့အချိန်တွင်မြို့သမီး80ကျော်ကိုတာကြောဖြတ်ပြီးတယ်လို့ဆိုပါတယ်။ခွဲစိတ်မှုပြီးတဲ့နောက်မြို့သမီးတွေကိုအိမ်ပြန်လွှတ်လိုက်ပေမဲ့တချို့ကနေမကောင်းဖြစ်ပြီးစိတ်ယုံပြန်တင်လိုက်ရတာလို့ပီလာစပူကန်ကော်မရှင်နာမင်းကြီးဆွန်မာနီဘူရာကပြောပါတယ်
။လိုင်ဘေးရီးယားမှာအီဘိုလာဆန်ရအရေးပေါ်ကြေညာထားတာကိုသမ္မတဟဲလန်ဂျွန်စန်ဆလီဖ်ကရုပ်သိမ်းလိုက်ပါတယ်။အီဘိုလာရောဂါတိုက်ဖျက်ရေးဟာမပြီးဆုံးနေပဲကန့်သတ်ချက်တချို့ရှိနေအောင်မယ်လို့မစ်ဆလီဖ်ကဆက်ပြောပါတယ်။ဒီတော့တွင်မှာပဲအီဘိုလာရောဂါကိုကုသနိုင်ချေရှိတဲ့နီလတ်နီလန်အသစ်၃မျိုးကိုအနောက်အာဖရိကဒေသမှာစပီးစံသတ်တော့မယ်လို့နေစင်းဖြားဆယ်ဝန်များအဖွဲ့ MSF ကပြောလိုက်ပါတယ်။ဆေးဝါးနဲ့ကုသစံသတ်မှုတွေကိုနောက်လမှစတင်ဖို့မျှော်လင့်ထားပြီးပထမဆုံးရလဒ်တွေကိုတော့ February လအစောဆုံးထားပြီးသိရနိုင်မယ်လို့ MSF အဖွဲ့ကဒီကနေ့မှကြေညာတာပါ။ Ebola ရောဂါပိုးကူးစက်ခံခဲ့ရတဲ့ဖြစ်ရပေါင်း14,000 ကျော်ရှိထားပြီးသေဆုံးသူ 9,100 ကျော်ရပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပုဒ်ထုနေမှာပြောဆိုလိုက်ပြီးနောက်တစ်ရက်မှာပဲ MSF အဖွဲ့ကအခုလိုကြေညာတာဖြစ်ပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလာတို့ကကြီးညာခဲ့ကြတာပါခင်ဗျာ VOA အခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာသွားပြီးတော့တိုက်ရိုက်နားဆင်နိုင်ပါတယ်ကုလအတွင်းမှုချုပ်ဘန်ကီမွန်ရဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုရခိုင်ဝန်ကြီးချုပ်ဗိုလ်ချုပ်မမောင်အောင်ဘာကြောင့်ကန့်ကွက်တယ်လဲဆိုတဲ့အကြောင်းမတင်ပြခင် Mr. Obama နဲ့မြန်မာလွှတ်တော်ကိုယ်စားလှယ်တွေတွေ့ကြတဲ့အကြောင်းအခုအရင်ဆုံးနားဆင်ရပါမယ်မြန်မာပြည်ပြင်ပြောင်းလဲရေးရှေ့တက်လှမ်းနိုင်မှုအတွက်နိုင်ငံရေးမှာတက်မတော်ရဲ့ပါဝင်ပတ်သက်မှုကိုရှော့ချဖို့လိုကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကဒီကနေ့ပြောဆိုပါတယ်တက်မတော်ဆိုတာအယသာအုပ်ချုပ်မှုအောက်မှာပဲရှိတင်ပြီးတိုင်းဒေသလက်နက်ကင်တွေနဲ့ငြိမ်းချမ်းရေးရဖို့အတွက်ကိုလည်းအ мян ဆုံးလှုပ်ဆောင်တင်တယ်လို့သမ္မတအိုဘားမားကလွှတ်တော်ကိုယ်စားလှယ်တွေနဲ့နေပြည်တော်မှာတွေ့ဆုံခြင်းအတွင်းပြောဆိုသွားခဲ့တာပါဖွဲ့စည်းပုံပြင်ဆင်ရေးနဲ့လူမျိုးရေးအကြမ်းဖက်မှုပဋိပက္ခတွေနဲ့ပတ်သက်လို့လည်းဆွေးနွေးကြတဲ့အကြောင်းမန္တန္တာချမ်းကပြောပြပါမယ်
ဟုတ်ပါတယ်အာဆီယံထိပ်သီးညီလာခံကိုတက်ရောက်ဖို့အတွက်နေပြည်တော်မှာရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာကြာသပတေးနေ့နေကင်းပိုင်းကလွှတ်တော်ဥက္ကဋ္ဌ2ဦးနဲ့ NLD ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်အပါအဝင်လွှတ်တော်ကိုယ်စားလှယ်ဆက်တက်ဦးနဲ့နန်းဝရီဟိုတယ်မှာ2နာရီနီးပါးကြာတွေ့ဆုံခဲ့ပြီးတော့ဒီတွေ့ဆုံမှုအတွင်းလက်ရှိမြန်မာပြည်ပြင်ပြောင်းလဲမှုအခြေအနေတိုင်းဒေသရေးကိစ္စနဲ့တက်မတော်ရဲ့အခန်းကဏ္ဍပြည်ရင်းမှာဖြစ်နေတဲ့လူမျိုးရေးအကြမ်းဖက်မှုပဋိပက္ခစတဲ့အကြောင်းအရာမျိုးစုံကိုဆွေးနွေးကြကြပါရစေ။ဒီအထက်ကမှတိုင်းရင်းသားလက်နက်ကိုင်တွေနဲ့ပြည်ရင်းစစ်ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာစစ်တပ်ရဲ့ဩဇာကြီးမားမှုကိုချိန်ခွင်ရှာညှိဖို့အတွက်အရက်သားအုပ်ချုပ်မှုအောက်မှာထားရှိတဲ့လို့လွှတ်တော်ကိုယ်စားလှယ်တွေကိုပြောဆိုခဲ့တဲ့အကြောင်းသတင်းတောက်တွေကိုသမ္မတအိုဘားမားကအခုလိုပြောဆိုခဲ့ပါရစေ
။ The fact that the military is still a very powerful institution.Managing how it transitions to greater civilian participation.
စစ်တပ်ကဩဇာကြီးမားတဲ့အဖွဲ့အစည်းတစ်ခုဖြစ်ရှိနေဆဲဖြစ်ပြီးလက်ရှိအသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာအရက်ဖက်ကဘလောက်အထိကြဲကြဲပြန့်ပြန့်ပါဝင်လာနိုင်မလဲဆိုတာကမေးစရာတွေဖြစ်နေဆဲပါဒီလိုအခြေအနေမျိုးတွေကိုဒေတာတွေနဲ့ကမ္ဘာပေါ်ကတခြားနိုင်ငံတော်တော်များများမှာလည်းတွေ့ခဲ့ရပြီးပါပြီ
ဒါအပြင်သမ္မတအိုဘားမားကပြည်ရင်းစစ်ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်တွေကြားငြင်းငြင်းရေးရအောင်အ мян ဆုံးဆောင်ရွက်တင့်တဲ့အကြောင်းမြန်မာနိုင်ငံရဲ့အခြေအနေကိုအင်ဒိုနီးရှားနိုင်ငံနဲ့ဥပမာပေးပြီးတော့လွှတ်တော်ကိုယ်စားလှယ်တွေကိုပြောကြားခဲ့တယ်လို့လည်း NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့မတ်ဖြူဖြူတင်းကအခုလိုပြောပြပါဗျ။
တိုင်းရင်းသားရေးကိစ္စအနေနဲ့ပတ်သက်လို့ကတော့အများဆုံးဖြေရှင်းမှုလို့ပြောရအောင်ပါနော်။ဒါတောင်းမှဖြေရှင်းမှုဆိုလို့ရှိရင်အခုဒီရက်တော့မှဖြစ်နေတဲ့ဒီဘာသာရေးပြဿနာလို့ခေါ်နေကြတယ်။ဒီအကြီးအမားဆုံးဖြစ်သွားနိုင်တယ်ပေါ့နော်။အဲကြောင့်မလို့အဲ့ဒါကြီးလည်းငြင်းငြင်းလေးဖြေရှင်းမှုလို့ပဲပေါ့နော်။အဓိကတော့ဒီ constitution နဲ့ပတ်သက်ပြီးတော့အများစုရဲ့အခွင့်အရေးပေါ့တိုင်းမာရဲ့အခွင့်အရေးပြည်ထောင်ပြထိုက်ကြတယ်ပြီးပြီးတော့short တန်တာတွေပေါ့ဟိုချက်ကိုင်းတွေ short ချပြီးတော့ဒီလိုကြက်ဆန်းနေတဲ့ solution တော့ပို့ပြီးတော့ကောင်းမှာပေါ့နော်ဒါမျိုးကိုပြောတော့ပါဒီကတော့ဟိုကြောင်းရမယ့်ကိစ္စတွေလောက်ရမယ့်ကိစ္စတွေတော့သူတို့နိုင်ငံနဲ့ရှင်နဲ့ Indonesia နိုင်ငံနဲ့ရှင်ပြီးတော့ဟိုပြောတော့ပါပေါ့နော်ဟိုတတိယပြည်နဲ့မြန်မာပြည်ကဟို Indonesia နိုင်ငံတွေအထူးယူပြီးတော့ဟုတ်ကဲ့ဒါမှမဟုတ်ဆိုလို့ရှိရင်အောင်မြင်နိုင်မှာပေါ့နော်
လွတ်တော်ဥက္ကဋ္ဌသူရဥွှေမန်းကတော့လက်ရှိလွတ်တော်မှာလောက်ကင်ဆောင်ရွက်နေတဲ့ဥပဒေပြုရေးကိစ္စတွေပြည်ရင်းမှာဖြစ်နေတဲ့လူမျိုးရေးအကြံပတ်မှုပဋိပက္ခတွေဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွတ်တော်ရင်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့သမ္မတအိုဘားမားကိုရှင်းပြခဲ့တယ်လို့ဆိုပါတယ်။ဒါအပြင် NLD ကိုယ်စားလှယ်တွေအနေနဲ့လည်းမြမပြုပြင်ပြောင်းလဲရေးနှဲကွေးလာတာနဲ့လွတ်တော်ကိုယ်စားလှယ်တယောက်ရဲ့အခက်အခဲတွေကိုလည်းသမ္မတအိုဘားမားကိုပြောပြခဲ့ကြသလိုတယောက်လာတဲ့တိုင်းရင်းသားကိုယ်စားလှယ်တွေကရှမ်းတိုင်းရင်းသားဒီမိုကရက်ပါတီ SNDP ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရဲထွန်းကတော့
ကျွန်တော်အနေနဲ့တော့ဒီဟိုပါပေါ့နော်တိုင်းကနေကျွန်တော်တို့နိုင်ငံမှာအရေးကြီးဆုံးဖြစ်ချင်ရတဲ့ပြဿနာကပြည်တွင်းကနေရေးပေါ့နော်ပြည်တွင်းကနေရေးနဲ့ဒီတိုင်းကပြည်တွင်းကနေရေးပေါ့အဲ့ဒီအတွက်ဆိုချင်တယ်အခုဒီနိုင်ငံရေးရဖို့အတွက်ကိုအစိုးရရောစစ်တော်ရောကျွန်တော်အာဏာခွန်တိုင်းကျေပန်းနေတဲ့အကြောင်းပေါ့နော်အဲအဲ့တော့အပြစ်ခိုက်ရဆဲရမလို့ချင်တယ်တော့နိုင်ငံရေးချုပ်နေတဲ့ဆက်သွားမှာဖြစ်တဲ့အကြောင်းအဲအဲ့ဒီငယ်ရေးချင်းတွေလုပ်တဲ့အခါမှာကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေမှာဒီနေ့ရင်တိုက်တာကိုညနေလို့ထားတဲ့အကြောင်းပေါ့နော်အထူးသဖြင့်တော့ကျွန်တော်ဒီပုံစံအဖြစ်ဒီကျောင်းစီစနစ်ကျန်စနစ်ပုံစံဖြစ်ပေမဲ့လက်တွေ့အဖြစ်တော့ကျွန်တော်ဒီငယ်ရေးတိုင်းပြည်သားတွေမှာရထားတဲ့ဥပဒေပြည့်ကျက်အာဏာနဲ့အုပ်ချုပ်ခွင့်အာဏာကြီးစိတ်နေနေတဲ့အကြောင်းမျိုးအဲ့ဒါကိုသိတော့ကချင်းထားရခြင်းတော့ဘုံချက်တဲ့မျိုးချက်ချောင်းပြရတယ်ဆိုတော့ချောင်းအဲ့ဒါကိုကျွန်တော်ကျွန်တော်ဆင်တဲ့
ဒါအပြင်မြန်မာနိုင်ငံမှာမကြသေးခင်ကဖြစ်ပွားခဲ့တဲ့လူမျိုးရေးအကြမ်းဖက်မှုပြစ်ပခတွေနဲ့ပတ်သက်လို့လည်းဘာသာရေးအမြင်မတူတာတွေရှိပေမဲ့ရာဇဝတ်မှုကိုရာဇဝတ်မှုအနေနဲ့ပဲကင်တွယ်ပြီးတော့လူနည်းစုကိုလူများစုကဖိနှိပ်တာမျိုးတွေမလုပ်သင့်တဲ့အကြောင်းလဲသမ္မတအိုဘားမားကလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံချိန်မှာပြောဆိုခဲ့တယ်လို့ဦးရဲထွန်းကပြောပြပါတယ်။သမ္မတအိုဘားမားဟာမနေ့ပြန်တောက်ကြနေမှာတော့ရန်ကုန်ကိုသွားရောက်မှာဖြစ်ပြီးတော့ဒေါအောင်ဆန်းစုကြည်နဲ့တက္ကသိုလ်ရိပ်သာလန်နေအိမ်မှာတီးခြားတွေ့ဆုံမှာဖြစ်တယ်လို့အရှိတောင်အာရှလူငယ်ခေါင်းဆောင်တွေနဲ့တောင်ဟောဆွေးနွေးပွဲတစ်ခုကျင်းပဖို့လည်းရှိပါတယ်ရှင်
။မနာရာချန်းတင်ပြခဲ့တာပါ။အခုတော့ရိုဟင်ဂျာအသုံးအနှုန်းအငင်းပွားကန့်ကွက်တဲ့အကြောင်းပြောပြပါမယ်။ကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်ဟာနေပြည်တော်မှာလုပ်တဲ့မနေ့ကသတင်းစာရှင်းလင်းပွဲအတွင်းရိုဟင်ဂျာဆိုတဲ့အသုံးအနှုန်းသုံးခဲ့တဲ့အပေါ်ကန့်ကွက်တဲ့အကြောင်းရခိုင်ဝန်ကြီးချုပ်ဦးမောင်မောင်အုံးကကုလအတွင်းမှူးချုပ်ထံစာရေးသားပေးပို့ခဲ့ပါတယ်။မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်တွင်းကမွတ်စလင်လူနည်းစုတွေကိုဒီအသုံးအနှုန်းသုံးတာလက်မခံပေမဲ့သူတို့အပေါ်နိုင်ငံသားဆိုင်ရာအခြေခံရပိုင်ခွင့်ရဖို့စီစစ်ဆောင်ရွက်နေပါတယ်လို့ VOA ကိုပြောပါတယ်။ရခိုင်ဝန်ကြီးချုပ်ဦးမောင်မောင်အုံးကို VOAကိုတာညွန်ဦးကဆက်သွယ်မိမြန်ထားတာ
ပါ။ဒီစပါကီမိုးနေနဲ့သတင်းစာရှင်းလင်းပွဲလုပ်တဲ့ကံမှာဟိုရိုရင်းကြာအတုံးတော့ကိုတုံးသွားတယ်ရှိပါတယ်။ကျွန်တော်ပြီးခဲ့တဲ့နှစ်ပတ်သုံးပတ်ကစစ်တလန်ကဂျနီဘာကိုရောက်ခဲ့ပါတယ်။အဲ့ဒီမှာလည်းကျွန်တော် UNIG အကောင်လုံးအပါဝင်တန်တမာနေရောနောက်ပြီးတော့ကျွန်တော်တို့ဒီမစ္စတာကိုပီအာနာနဲ့တွေ့ခဲ့ကြအောင်လေ။ရိုရင်းကြာဆိုတာကျွန်တော်တို့နိုင်ငံမှာမရှိပါဘူး။ကျွန်တော်တို့နိုင်ငံတော်သမရာကြီးအင်းနဲ့လေမေကောမတရားဝင်ရင်းသားမရှိလို့ပြောပြပါပြီသူတို့ကျွန်တော်အတိပြေးရခဲ့တာလည်းရှိပါတယ်အခုမေဇာပိုင်ငင်မုန်းနေတဲ့ကျွန်တော်နယ်ကောင်ရောက်တဲ့အခါမှာအဲရင်းသားကိုလက်ခံနေရှိတယ်ဆိုတော့အနေသားမျိုးနဲ့ဒီလိုပြောတဲ့အတွက်ဒါကျွန်တော်ရခိုင်ပြည်နယ်ဝန်ကြီးချုပ်တယောက်အနေနဲ့လက်မခံနိုင်တဲ့အတွက်ဒါကိုကျွန်တော်မေဇာပိုင်ငင်မုန်းတာကိုစာရေးတင်ပြပြီးတော့မှဒါကိုကန့်ကွက်တယ်ဆိုတော့ကျောင်းတက်သူလေးကျွန်တော်ဆောင်ရွက်တဲ့အပိုင်းဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒါကတော့နာမည်အသုံးနှုတ်မှုနဲ့ပတ်သက်လို့ပေါ့နောက်တစ်ဖက်မှာဒီလူနည်းစုမွတ်စလင်တွေနဲ့ပတ်သက်လို့သူတို့ကနိုင်ငံသားအခွင့်အရေးပေါ့ဒီနိုင်ငံတကာစံချိန်စံညွန်းတိုင်းဖြစ်ရမယ်ဆိုပြီးတော့ပြောဆိုတာနဲ့ပတ်သက်လို့ရောဝန်ကြီးချုပ်ရဲ့သဘောထားဘယ်လိုရှိပါလဲ
ဟုတ်ကဲ့ပါဒါကတော့ဒီကျွန်တော်တို့အခုဟို action plan ဆိုတဲ့ဟာကိုကျွန်တော်တို့အချောတာလုပ်နေပါပြီမကြားပြီးမှကျွန်တော်တို့ကဘာဟိုတဲ့ဖြန့်ဝေမှာဖြစ်ပါတယ်အဲဒီအခုဒီငါလီလူမျိုးများနဲ့ပတ်သက်ပြီးတော့မှအဲကျွန်တော်တို့ကဒီဥပဒေအတိုင်းကျွန်တော်တို့တင်တာလုပ်ပါပါ။အဲ့တော့ကျွန်တော်တို့ကကမ္ဘာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်နိုင်ငံတကာစံနှင်းစံနှုန်းရဲ့အမည်ဥညာဖီမင်တရီယန်တို့ဖီမင်ရော်တို့ဒါတွေကိုလည်းကျွန်တော်ကလေးစားလိုက်နာပြီးတော့ဥပဒေပေါင်းကင်းကစောင့်ရဲသွားမှာဖြစ်ပါတယ်။ကျွန်တော်တို့ဒီအခု 82X ကစစ်ဆေးပြီးတဲ့အခါကျရင်တော့နိုင်ငံသားဖြူကြီးကိုတော့ပေါင်းသွင်းကလုပ်သားမှာဖြစ်ပါတယ်။သို့တော်လည်းကျွန်တော်ကဝင်ကြာဆိုရင်တော့ကျွန်တော်နိုင်ငံမှာမရှိတဲ့အတွက်ဒါကတော့တန်တန်ကျဲနှောင့်နှေးမှုရှိတာပေါ့လေ။
ဟုတ်ကဲ့တချို့ကတော့ငင်းချက်ထုတ်ပါလေ Ranger ဆိုရအသုံးနှုံးအရင်တုန်းကမြမနိုင်ငံကြီးမှာတုံးခဲ့ဘူးတာရှိတယ်ဥမာမြမတန်တို့ဘာလို့မှဆိုရင် Ranger တန်ဆိုပြီးပြောခဲ့ဘူးတာရှိတဲ့ခါကျတော့ဒါကရှိခဲ့ဘူးတဲ့အနေထားဆိုပြီးထောက်ပြတဲ့လူတွေလည်းရှိပါတယ်ဒီပေါ်မှာကော
အဲ့တော့ဒီပြောရရင်တော့ဒါကတော့ဟိုရှင်နေမဲ့ဆိုတဲ့အများကြီးပေါ့လေတိုးတော့ဟိုလူမျိုးတစ်မျိုးဖြစ်ဖို့မတည်ဖို့ဆိုတော့ တမိုင်းနဲ့ချီပြီးတော့မှလူမျိုးစုကြီးရနဲ့ဆက်ဆံပြီးမှဖြစ်တာတွေဟာမျိုးကပုံပြီးတော့ကွန်ဖရင့်ဖြစ်ပါတယ်ဒီနေ့အရင်းငယ်လောက်ချင်းမှာပဲလူမျိုးတစ်မျိုးပေါ်လာဖို့ဆိုတော့တော့တော်တော်ခက်ခဲပါတယ်ခင်ဗျအဲဒီတော့အရင်တော့ကြီးခဲ့ဘူးတယ်ဆိုတဲ့ဟာနေရာတဲ့အဲသူ့ရဲ့နိုင်ငံရေးအဖြစ်အပျက်တွေမှာပါဝင်ခဲ့တဲ့အခြေတစ်ချက်ပဲဖြစ်ပါလိမ့်မယ်မူရင်းစနစ်ကိုအားလုံးစဉ်းစားမယ်ဆိုရင်တော့ဒါကဟိုဖြစ်ဖို့မလွယ်ဘူးပေါ့နော
်အဲ
ကျွန်တော်ကတော့ဟိုပြောနိုင်တာကတော့ကျွန်တော်ဝန်ကြီးချုပ်တရားဝင်နေရတော့ဒီကိစ္စတွေကတော့ကျွန်တော်နိုင်ငံတော်ပိုင်းနိုင်ငံတကာပိုင်းတော့တကလူမှုသဏ္ဍာန်သတ်သဖြင့်အဲကျွန်တော်စီမံတဲ့ဖြတ်တော်အကုန်လုံးရဲ့အပိပိကစဉ်းစားပြီးတော့မှချင်းချင်းဆုံးဖြတ်ပြီးတော့မှအနာဂတ်ကိုဆောင်ရွက်တော့မှဖြစ်ပါတယ်အတပ္ပတဘောမျိုးဖြစ်တဲ့ဆိုရင်တော့လေကျွန်တော်တို့လူလူအနေနဲ့ကတော့ယနေ့ဒါစန့်ကျင်မှုတွေရှိပါတယ
်အမေရိကန်သမ္မတဥဘာမားကလည်းအခုမြန်မာခေါင်းဆောင်တွေမြန်မာသမ္မတဦးသိန်းစိန်နဲ့ကတော့ဒေါန်ဆန်းစုကြည်နဲ့တွေ့တဲ့ခါမှာဒီကိစ္စနဲ့ပတ်သက်လို့ရခိုင်ပြည်နယ်ကဒီမွတ်စလင်လူနည်းစုနဲ့ပတ်သက်လို့အခြေအနေနဲ့ပတ်သက်လို့သူတို့စိုးရိမ်ချက်ကိုပြောမယ်လို့ကျွန်တော်သိရပါတယ်အဓိကချက်နဲ့ကတော့ဒီနိုင်ငံသားဖြစ်ခွင့်ပါပါတယ်နောက်တစ်ခုကခွဲခြားဆက်ဆံခံရတဲ့ဆိုရဲဆွဆွဲချက်တွေပေါ့နော
်ဒီငါလီလူမျိုးစုများအနေနဲ့ကလည်းကျွန်တော်တို့လက်ရှိဆောင်ရွက်နေတဲ့ဥပဒေပေါင်းပြီးရလုပ်ငန်းတွေမှာလည်းပါဝင်ပူးပေါင်းဆောင်ရွက်ဖို့လေလူရဲလူတော်ဒါတို့လည်းကျွန်တော်ဥပဒေပိုင်းနဲ့ပြောချင်တာပေါ့နော်ဟိုကျွန်တော်လည်းတို့နဲ့တွေ့ရင်မြန်မာမိသားကရိုဟင်ဂျာဖြစ်တင်လာတာနိုင်ငံသားဖြစ်တင်လာတာဒါဒီလိုပဲမိပါတယ်အဲရိုဟင်ဂျာဆိုရတာတော့ကျွန်တော်ခုနဆွေးနွေးသလိုပဲတော်တော်ကိုခက်ခဲပြီးတော့မှစဉ်းစားသုံးသပ်မယ်ကိစ္စကြီးဖြစ်တာပေါ့ဟု
တ်ကဲ
့နိုင်ငံသားဖြစ်ဖို့ဆိုတဲ့ကိစ္စကတော့82 Asia ဆိုရင်တော့ကျွန်တော်တို့ကဒါသူ့ပေါင်းနေဝင်သွားတော့ပေါ့လေအဲကျွန်တော်တို့ဆိုတော့ကျွန်တော်တို့ကတော့တကယ်ပြောရရင်တော့ကျွန်တော်တို့နိုင်ငံပေါ်မှာမြေပေါ်မှာရောက်ရှိနေတဲ့အကြောင်းမျိုးကြောင့်လည်းဘသူ့ဘုံမစိုးဘယ်လူသားချင်းကိုကျွန်တော်တို့ကစာနာတော့အပြင်ဒါကျွန်တော်တို့ကတော့နိုင်ငံတော်အစိုးရရဲ့မူတိုင်းစီမံဆောင်ရွက်သွားမှာပါဒီနေ့ကဘာကြီးအထင်လိုမျိုးလုပ်တော့မဟုတ်သေးပါဘူးဒီတစ်ခေတ်ကျတော့ကျွန်တော်တို့ကတစ်သက်သက်အပြောခံနေရတဲ့ပုံစံမျိုးတော့ဟိုသွားဖြစ်ပါတယ်ပြီးတော့ကျွန်တော်အနေနဲ့ဟိုမသိသေးတဲ့နေရာတော့တာကန်ရှင်များကရခိုင်ပြည်နယ်ကိုလာခဲ့ပါသူတို့နဲ့ဆွေးနွေးပါသူတို့နဲ့ဆွေးနွေးပါပြီးတော့မှဘာတော့တဲ့နဲ့ဆိုတော့အဲ့လိုလေးအစဉ်ပူကောင်းတာပေါ့နော်
ကုသညွန့်ဦးဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာနိုင်ငံသားရေးဝန်ကြီးဌာနကလည်းဒီအသုံးနှုံးပေါ်ကုလသမဂ္ဂအတွင်းမှုချုပ်ထံကန့်ကွက်ထားတယ်လို့သိရပါတယ်ဒီလိုကန့်ကွက်မှုတွေထွက်လာပြီးနောက်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ဒီကနေ့ထပ်မံထုတ်ပြန်ချက်ထဲမှာတော့ရိုဟင်ဂျာပဲဆိုဆိုဘင်္ဂလီပဲပြောပြောရခိုင်လူမှုအတိုက်အဝန်းတွင်းကလူမှုအဖွဲ့အစည်းနှစ်ရပ်စလုံးကြားမှာရှိတဲ့စိုးရိမ်ထိတ်လန့်မှုတွေမကြေမချမ်းမှုတွေကိုဖြေရှင်းပြီးသူတို့ရဲ့အခြေခံလူအခွင့်အရေးတွေကိုဆောင်ရွက်ပေးနိုင်ဖို့အနာဂတ်တည်ငြိမ်မှုဖြစ်လာနိုင်မယ်လို့ကုလအတွင်းမှုချုပ်ကပြောတာပါတယ်ခင်ဗျာမြန်မာစံတော်ချိန်ည9:00နာရီနောက်ပိုင်းမှာသတင်းပတ်စင်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါအခုတခါတော့လွတ်တော်တွင်အခြေတင်ဖြစ်တဲ့ကိစ္စကိုနားဆင်ရပါမယ်ဒီကနေ့ကျင်းပတဲ့ပြည်သူ့လွတ်တော်ပြည်ထောင်စုလွတ်တော်အစည်းအဝေးမှာဖွဲ့စည်းပုံအခြေခံပြင်ဆင်နိုင်ရေးအကောင့်ထဲဖော်မှုကော်မတီကတင်ပြထားတဲ့အစီရင်ခံစာကိုစတင်ဆွေးနွေးခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ရခိုင်အမျိုးသားပါတီကပုံမှန်436ပြင်ဆင်ရေးကိုအဓိကထားဆွေးနွေးခဲ့သလိုတပ်မတော်သားကိုယ်စားလှယ်တွေကတော့ပုံမှန်436မပြင်ဖို့နဲ့တိုင်းပြည်တည်ငြိမ်အေးချမ်းရေးအတွက်နိုင်ငံရေးမှတပ်မတော်ဆက်လက်ပါဝင်ဖို့ဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းအပြည့်စုံကို VOA သတင်းတော်ကိုမိုးစောကပြောပြမှာပါ
ဟုတ်ကဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထဲဖော်မှုကော်မတီကတင်ပြခဲ့တဲ့အစီရင်ခံစာကိုဒီကနေ့ပြည်ထောင်စုလွှတ်တော်မှာစတင်ဆွေးနွေးရမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအမျိုးသားဒီမိုကရေစီဖွဲ့ချုပ်တမရော်သားနဲ့တိုင်းသားပါတီ၃ခုကလွှတ်တော်ကိုယ်စားလှယ်၁၁ဦးတို့ပါဝင်ဆွေးနွေးခဲ့ပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကပသိမ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကဖွဲ့စည်းပုံပြင်ဆင်ရေးနဲ့သက်ဆိုင်တဲ့ပုံမှန်436ကိုအဓိကဆွေးနွေးခဲ့ပါတယ်
ကျွန်တော်ပုံမှန်436ပေါ့ဗျာပုံမှန်436ပြင်ဆင်ရေးပေါ့ဗျာပုံမှန်436ပြင်ဆင်ရေးမှာတော့ကနေပြီးတော့ပြည်သူ့ကိုယ်စားလှယ်တွေကဘလောက်အကုန်လုံးမရှိနေနေတယ်တမတော်ကမထောက်ခံလို့ရှိရင်မပြေနိုင်တဲ့အဖြစ်နဲ့အဲ့တမတော်ကမထောက်ခံဘူးထောက်ခံတယ်ဆိုတော့လေတဦးတယောက်တည်းကာကွယ်ဥပဒေပေါ်မူတည်တယ်ဆိုတော့ဗျာပြည်သူကြီးသားအလုံးနဲ့ဆိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုလုံးကဒီကာကွယ်ဥပဒေပေါ်မှာပဲဒါတက်ရောက်နေတော့ဗျာသူတဘောပေါ်မှာတက်ရောက်နေဒါနဲ့ပတ်သက်လို့ဒါကလည်းဟိုပြင်ဆင်ပေးဖို့ဗျာပြင်ဆင်ပေးဖို့ဆိုတော့ကျွန်တော်တို့ရဲ့မူကတော့ဟိုရှုောက်တင်မြောက်ခံရတဲ့ကိုယ်စားလှယ်တွေအသုံးမနှပုံနဲ့ပြင်နိုင်ရင်ဒီဒါမှမဟုတ်လို့ရှိရင်သူတို့ဘာပါမှဖြစ်သွဲ့မယ်ဆိုရင်သူတို့ဘာပါမပြောစလို့တော့ကိုယ်စားလှယ်အားလုံးဆိုရင်တော့ဖြတ်ဝဲကျော်ဆန္ဒမဲနဲ့ပြင်ဖို့ပေါ့ဗျာအဲ့ဒါလေးကျွန်တော်ဆွေးနွေးတာပေါ့
ပုံမှန်436ကဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မယ်ဆိုရင်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ကသဘောတူလက်ခံဖို့အဲ့ဒီနောက်ပြည်လုံးကျွတ်ဆန္ဒခံပွဲကျင်းပပြီးမဲပေးခွင့်ရှိသူထွက်ဝဲကျော်ရဲ့ဆန္ဒမဲနဲ့မှသာပြင်ဆင်ရမယ်လို့ပါရှိတာဖြစ်ပါတယ်။ ဦးဝင်းမြင့်ကဒီကနေ့တင်ပြဆွေးနွေးရမှာပုံမှန်6စာလုံးနိုင်ငံတော်ရဲ့အမျိုးသားနိုင်ငံရေးဦးဆောင်မှုအခမ်းကဏ္ဍမှာတက်မတော်ကပါဝင်ထမ်းဆောင်ရေးကိုအစဉ်တစိုက်ဦးတည်သည်ဆိုတာနဲ့တမရရွေးချယ်တဲ့အရေးချင်းနဲ့သက်ဆိုင်တဲ့ပုံမှန်59စာလုံးကိုပယ်ဖျက်ဖို့ဆိုတာတွေပါဝင်ပါတယ်။ရခိုင်မျိုးသားပါတီရဲ့ကြောက်ဖြူမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဘတ်ရှိန်ကလည်းပုံမှန်436ကိုပြင်ဆင်ဖို့အတွက်အဓိကတင်ပြခဲ့တယ်လို့အခုလိုပြောပါတယ်
။ဖွဲ့စည်းပုံခြေကားမှုတွေကိုပြင်မယ်ဆိုလို့ရှိရင်နံပါတ်1ပြင်ရမှာကတော့ဖွဲ့စည်းပုံခြေကားမှုတွေပုံမှန်436ကိုပထမဆုံးပြင်ရမယ်။ပုံမှန်436ကိုဘယ်လိုပြင်မလဲဆိုတဲ့အခါကျတော့ပုံမှန်436ကိုသူ့တမကိုယ်စားလှယ်664ယောက်လောက်ရှိရပြင်ရ664ယောက်ထဲမှာတမတော်ကလွတ်တော်ကိုယ်စားလှယ်166ယောက်ရှိရအဲ့တော့ဒီလူတွေလည်းလွတ်တော်ထဲမှာသူတို့ဆွေးနွေးပိုင်ခွင့်ရှိကြပဲ။ဒါတော့ကိုယ်စလေအားလုံးရဲ့ခြေက၃ပုံ၂ပုံ၆ခံပဲရရင်ပြင်မယ်၃ပုံ၂ပုံ၆ခံပဲရတော့ဒါပေမဲ့တို့တော့ကိုယ်စလေတစ်ဝက်ကျော်လို့ရှိရင်ရေဖရန်ဒမ်လို့ရေဖရန်ဒမ်မှာမဲဆန္ဒရှင်တစ်ဝက်ကျော်၆ခံရင်ဒီဖွဲ့စည်းပုံစီကပုံမှန်436ပုံပြင်ဖက်ပြရမယ်ဆိုရဲပြဋ္ဌာန်းချက်မျိုးလိုတယ်လို့ကျွန်တော်ဆိုလို့ရပါပဲ
ပုံမှန်436ကိုမပြင်ဆင်ဘူးဆိုရင်အခြားပုံမှန်တွေကိုဘယ်လိုမှပြင်ဆင်လို့ရနိုင်မှာမဟုတ်ကြောင်းဥပရှိန်ကထောက်ပြပါတယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဒုဥက္ကဋ္ဌဝက်လက်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်သူရဦးအေးမြင့်ကတော့တန်းသားစည်းလုံးညီညွတ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိုမထိခိုက်အောင်အပြန်အလှန်ဆွေးနွေးညှိနှိုင်းဖို့တင်ပြခဲ့သလိုတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကတော့ပုံမှန်436ကိုမပြင်ဖို့နဲ့တိုင်းပြည်တည်ငြိမ်အေးချမ်းရေးအတွက်နိုင်ငံရေးမှာတက်မတော်ကဆက်လက်ပါဝင်ဖို့ဆိုတာတွေကိုဆွေးနွေးခဲ့ပါတယ်ဒီကနေ့ဆွေးနွေးဖို့အတွက်မူလကလွှတ်တော်ကိုယ်စားလှယ်15ဦးသတ်မှတ်ထားပေမဲ့လွှတ်တော်ဥက္ကဋ္ဌ2ဦးနဲ့ဒေါ်အောင်ဆန်းစုကြည်တို့အာဆီယံအစည်းအဝေးတက်ရောက်ဖို့ရှိနေတာကြောင့်ကိုယ်စားလှယ်17ဦးသာဆွေးနွေးပြီးအစည်းအဝေးကိုရပ်ဆိုင်ခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုပြည်ထောင်စုလွှတ်တော်မှဒီလ25ရက်နေ့အထိဆွေးနွေးသွားဖို့ရှိနေတာဖြစ်ပါတယ်။ဆွေးနွေးဖို့အတွက်လောလောဆယ်မှာလွှတ်တော်ကိုယ်စားလှယ်146ဦးစီရင်ပေးသွင်းထားရမှာတက်မတော်သားလွှတ်တော်ကိုယ်စားလှယ်50ဦးနဲ့မြူသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်30ဦးပါဝင်ဆွေးနွေးဖို့ရှိနေပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထယ်ဖော်မှုကော်မတီရဲ့အစီရင်ခံစာကိုအော်တိုဘာလ20ရက်နေ့ကပြည်ထောင်စုလွှတ်တော်ကိုတင်ပြထားတာဖြစ်ပါတယ်။ကော်မတီရဲ့အစီရင်ခံစာမှာဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်ပေါင်း459ခုအနက်ကပုံမှန်210ကျော်ကိုပြင်ဆင်ဖို့အတွက်တင်ပြထားပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပြင်ဆင်ရေးအတွက် NLD ပါတီနဲ့88မျိုးဆက်ငင်းချမ်းရင်းနဲ့ပွင့်လင်းလူ့အဖွဲ့အစည်းကလူထုလက်မှတ်ကောက်ယူရာမှာလက်မှတ်ပေါင်း5တန်းကျော်ရရှိခဲ့ပြီးလွှတ်တော်ကိုလည်းတင်ပြထားတာဖြစ်ပါတယ
် Well Myanmar has many great products and services that are very attractive to the United States
နိုင်ငံရေးလုံခြုံရေးမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေဈေးကလည်းလုံငယ်အိမ်ကြီးတော့
The possibility of a great transformation is in sight for our country an important step that will take us nearer to a truly revolutionary
ရန်နိုင်ငံလည်းနဲ့ပုံရခက်ခဲတာပေါ့ကားချားထဲမှာညင်းနေရတာပေါ့ကားချားထဲမှာကိုဝင်းုံစီဝင်းတက်ရှာနေရတာဒီဘက်ပတ်ဆောင်မရရအောင်ရှာတာမနေ့ပိုင်းဟိုဈေးပိုးရအောင်ရှာ
မြန်မာနိုင်ငံတကာငွေရေးကြေးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA ရဲ့ကြာသာပရိနိညာအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့နေ့စဉ်ရုပ်မြင်သံကြားသတင်းလွှာအစီအစဉ်တွေကို Asia Set 7 Jurus Long ကနေဖမ်းယူရှုစားနိုင်ပါတယ်။ VOA ကတင်ဆက်ပြီးသမျှမြန်မာနဲ့နိုင်ငံတကာသတင်းတွေကိုအပြင်ဒီရုပ်မြင်သံကြားအစီအစဉ်တွေကို VOA ပရိသတ်တွေလုပ်ထားတဲ့ Facebook စာမျက်နှာ VOA Burmese Fan Page မှာရှာဖွေဖတ်ရှုနိုင်ပါတယ်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို
လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့ကြာသပတေးညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9323လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ရွယ်အတွင်းကျမ်းမာရေးဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်တွေတင်ဆက်မဲ့အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
တို့ကကိုရမင်းနဲ့အစော်ကြီးနှစ်နာရီကြော်လောက်ပေါ့လေသူတို့ကိုပိတ်ထားတဲ့အခန်းနဲ့ပြင်းပေါက်မှန်နေကိုကတန်းကဖြုတ်ပြီးအပြင်ကိုထွက်ထွက်ပြီးတော့မှအဲဒီတကားကြီးဖြစ်
တိုင်းရင်သတင်းလွှာတင်ဆက်တဲ့အခါပြည်စုံကိုအားဆင်ရပါမယ်အခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်မဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်လာပါပြီဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာဆေးရုံမရောက်မီအရေးပေါ်ပြည်စုကူတာမှုအကြောင်းအပိုင်းတစ်ကိုတင်ပြထားပါတယ်ဆေးရုံမရောက်မီအရေးပေါ်ပြည်စုကူတာမှုအကြောင်းမြန်မာပြည်သူလူထုအကြားဝဟုတ္တနေတာကြောင့်အသက်ဆုံးရှုံးမှုတွေပိုကြုံနေရတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်။အတိအကျဆုံးတစ်ချက်ထဲမှာသတိလစ်နေတဲ့အရေးပေါ်လူနာကိုပက်လက်အနေထားနဲ့မတည်ပဲဘေးဆောင်နည်းနည်းမှောက်ထားတဲ့အနေထားမျိုးနဲ့တည်တင်တယ်လို့ပညာရှင်တွေကအကြံပြုပါတယ်။ဒီအကြောင်းအရေးပေါ်လူနာအတွေ့အကြုံများတဲ့အယိုးအထုကုခွဲစိတ်ဆရာဝန်ကြီးအယိုးယောဂပညာအငြင်းသားဌာနပါမောက္ခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားတာပါ။
โอเคปามอคดอกเตอร์จอมิ่นไหนครับเนี่ยเราดิซี้ยုံကိုမရောက်နိုင်မိပါဘောဆရာเนาะအရေးပေါ်ဖြည့်စုကုသချင်းဆိုတာ ਨੇ ပတ်သက်ပြီးတော့စပြီးတော့ရှင်းပြပေးပါလားဆရာ
သိပြတဲ့အခါမှာကာကွယ်ရေးကုသရေးဘာလို့ကစနေချူအောင်လို့ဒီလိုပတ်တဲ့ခွဲထားတဲ့ခင်ဗျာဆေးရုံကကလာအရေးပေါ်ကုသရေးရတယ်ဆိုတဲ့လိုရေးပြပါဘာလို့လဲဆိုတော့ပြန်ဆုံးပြန်သွားနိုင်တဲ့ကိစ္စတွေမလို့လားအဲ့ဒီမှာတော့ဒီကတည်းကရလာရတော့ရေးကြည့်ဆုံးလို့ဖြစ်ပါလေ။နောက်ထပ်ကတော့ဘယ်ကျေဒီဇက်ဆိုတာလေ။ဒါကတော့အမားရဲ့ဒီနေ့ဆိုင်လာတော့အဲ့ဒီမှာတော့မလေးတို့ရဲ့ပိတ်တာကိုဆိုးရောတာကိုလည်းဆုံးတော့ပြေကြောက်ပိတ်တာကိုဆုံးတော့ပြေကြောက်ပြတ်တာကိုဒီကိစ္စတွေမှာဆိုတော့ရေးကုတာမျိုးရပြန်လည်လေးပါလေ။ရပြန်ကလေးမှာဖြစ်တဲ့ရေးပေါ်ရောတာကိုအိုင်နာရဲ့ဆက်ရှိသွားပြီတဲ့။နောက်ဒါနဲ့တောင်းလို့ကြောင်းရတာလေ။ကလေးတွေကိုတွေ့ပြီးတော့အိုင်ဘော်ဆက်ရှိဆိုင်ကပြိတ်တာလေ။ဒါလည်းကမရှိတော့။အများကြီးပဲဖြစ်ပါလေ
။ဒါကလည
်းတာဝန်ကြီးနဲ့ဆက်နေရလို့ဆို။ဘာလို့လဲဗတ်တန်ရဲ့အင်ဂျင်စီရဲ့။နောက်မိမရေရဲရောနဲ့ပတ်သက်တဲ့အမှုတွေရှိတယ်။အားကြီးပါလေ။
ဟုတ်ကဲ့ဆရာဒီဆေးမတဲ့တာလည်းပါမှာပါဆရာနော
်
ဟုတ်ကဲ့ဆရာဆေး
မတဲ့တာလည်းပါပါလေ
ဆရာဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အဓိကတော့ဆရာကုနာပြောတဲ့ဒီထိခိုက်ဒဏ်ရာရတာတွေပေါ့ဆရာနော်အဲ့ဒါကြောင့်အရေးပေါ်ဖြစ်တဲ့အနေထားအဲ့ဒီတော့ဆရာကြီးထိခိုက်ဒဏ်ရာရတာကြောင့်အရေးပေါ်အနေထားဖြစ်လာပြီဆိုလို့ရှင်အရေးအကြီးဆုံးသိတဲ့အချက်တွေဆိုရင်ဆရာဘယ်အချက်ကိုထောက်ပြမလဲ
ဒါကဘာမှာတော့ဒီဟောဆေးကဲဆိုတာအကြောင်းဖြစ်တဲ့နိုင်ငံကြီးတွေမှာတော့ဆရာကြောင်းနာလောက်ချောက်လို့ပေါ့လို့ဒီလိုနိုင်ငံမှာတော့နည်းနည်းလေးတော့ပြေချာကြရမယ်နဲ့မရှိသေးဘူးလို့ပြောရမှာဆိုတော့အဲဒီဘက်မှာကျွန်တော်တို့ accident ဖြစ်တဲ့ဆိုလို့ဆိုတော့ on type 3 ဘက်မှာအရေးပေါ်လက်ကဲရရေးကြည့်ပါလေလက်ကဲပြီးမှကျွန်တော်တို့ကအဲဒီဒီမှာဟိုဖြစ်တဲ့နေရာမျိုးပြတကယ်သူ့ဒါပြင်းနေတဲ့ခြေရင်းတွေပို့ရအောင်လမ်းရေးကြည့်ရှာလို့မှာကျန်တဲ့ရုပ်ကြီးသူဒါပြောလို့ပါ။အဲဒီရောက်ပို့ကြရတယ်။ဒီကိစ္စနဲ့။ဟု
တ်ကဲ့ဆရာ။
ကျွန်တော်တို့ဒီမှာတော့ဒီလူကြီးကဘူးကြီးကနေကြသေးတယ်။အဲကျိတဲ့မြန်မာမြန်မာပိုင်းဒီလူကြီးကရှိတော့ရုပ်နေနဲ့အခြေခံလက်ကဲသူဒါမျိုးတွေဟာဘယ်ကန်ဒီရှင်းမသိကြလို့ဆိုတာလေရတော့ဒီနိုင်ရတဲ့ကျွန်တော်တက်ကဲနိုင်ရတာပါ။ဟု
တ်ကဲ့ဆရာ။အဲ့ခါကျတော့အခုလိုဒီအသက်ကယ်ဖို့အရေးကြီးတဲ့အချိန်မှာစိတ် အရေးပါဆုံးတည်တင်တဲ့အချက်လှုပ်တင်တဲ့အချက်ဆိုဆရာဘယ်ချက်ကိုထောက်ပြမလဲ
။ဖြစ်တဲ့အကျဉ်းပေါ်မှာမူတည်လာတယ်ဆရာ။ကျွန်တော်တို့ကတပတ်ပြည့်တက်ချီလာမြောင်းဝင်နေလာတက်ရှိတာမှန်ရလား။နော်နမနေကနာသရိယာနာမြာလား။ဒါကတော့တော့နှလုံးခေါင်းနာမှန်ရလားသိကုန်မှန်ရလား။ဒါကိုကြည့်ဖို့အရေးကြီးတယ်
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီအသက်ရှူလမ်းကြောင်းဖွင့်နေတာရသက်ရှူမှန်နေတယ်ဆိုတာသိကြအောင်ဆရာကြီးဘလို့အချက်လက်တွေလုပ်ပေးလို့မလဲ
တကယ်သက်ရှူတယ်ကောဟိုပြတ်ပြတ်လာနေတဲ့ကောင်တော့ဒါမျိုးရှိနေတာလားနော်ခေါင်းကသက်ရှောင်းနေလို့ပြည်လို့ရတယ်နောက်ကျတော့ရေခေါင်းရဲ့သက်ရှောင်းမှုပေါ့လေသက်ရှူခြင်းနဲ့ငရောမှာကျေကြလာဆုံးလာလို့ရှိရင်ကျုံတော့အဲ့ဒီအခြေအားကိုကျွန်တော်ကြည့်လို့ရှိတာအကြေးမရှိနိုင်ဘူးကြလို့ဒီနာကခဲခဲကိုသိရှိကြ။တော့ဒါတချို့ကတော့ခဏမျိုးဖြစ်ရတယ်။ရာနှမ်းလာပါတော့။ဒါလည်းလေဆိုတော့တို့အောက်ဆီဂျင်မရလို့အောက်ဆီဂျင်မရတဲ့အတွက်ဆွေးထဲမှာအောက်ဆီဂျင်မရတယ်။ဥမောင်းရတယ်။မလုံးရဆုံးရတယ်။ဒါလည်းကြားတဲ့ဆွေးရအောက်ဆီဂျင်မပါရတဲ့မကြရင်မှလည်းသက်ဆုံးရှုံးမှုဖြစ်နိုင်တယ်
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအသက်ဆုံးရှုံးမှုမရှိရအောင်ဒီလူနာအရေးပေါ်ဖြစ်နေတဲ့အချိန်မှာပေါ့ဆရာเนาะဒီအသက်ရှူလမ်းကြောင်းကိုသွားထိခိုက်စေနိုင်တဲ့ဒီမှားယွင်းတဲ့အယူဆအနေထားမျိုးရောရှိလားဆရာသတိထားစရာပေါ့လေအဲ
ရှိရဆရာကျွန်တော်တို့ဟိုမမိရပေါ့လေတကယ်ကမှားယွင်းတဲ့အယူဆဆိုရတဲ့ပေါ့သူတပြည့်မောမိနေတဲ့ဒီလမ်းမျိုးပေါ့ညာတော့ဖြင့်လူနာကိုပြန်လာတဲ့လူတွေကဒီဘုဒ္ဓကံရှိကြတယ်ဆိုတော့ကျွန်တော်တက်လို့ပြန်လာလို့ရှိရင်ဆရာလည်းနောက်ကိုဟောက်ပြန်ကြအဲ့မှာဒါကြောက်ကိုပိတ်တယ်။နောက်ကျတော့လည်းဒီချက်ချင်းတွေလာလို့ပေါ့လေ။အဲဒီထွက်တာလေးပြရလို့နောက်ခံရလို့ကြက်တဝိုင်းမှာအခေါက်တဝိုင်းမှာခံရရင်အဲဒီတွေးပြီးတလို့ဒီအလုံးကနောက်ကိုကြောက်ပြီးလို့ချက်ချင်းတော့ကိုပိတ်တယ်။နောက်ကျတော့စကားကိုဒီညနာကိုခံပြီးလို့ဆိုသွားပြီးဟာဒီကျိုးပိတ်ပြီးတော့ခံစားတဲ့နောက်ကိုဝင်လာပြီးချက်ချင်းတော့ပိတ်တယ်လို့ဆို။အဲတော့အဲ့ဒီစိတ်ဓာတ်ကိုချက်ချင်းချက်ချင်းပြန်ပြန်လာရပါမယ်။အဲဒီလိုမျိုးကျွန်တော်လူတွေသိကြတာဒီလိုကျွန်တော်မျိုးဆိုလို့ချင်းကျွန်တော်ကဒီလိုတဲ့လူမျိုးဘာလို့ချက်ချင်းပြည့်ပြည့်ပြည့်မှာဒီတက်လက်ပြီးမထားဘူးနဲ့အဲကြောင်နေထားပေါ့လေနည်းနည်းမှောက်တတ်ကြတယ်ကြာတယ်သမီးပြုံးခေါ်တယ်အဲ့ဒီလိုမျိုးထားပြီးပြန်လာရလို့ကျွန်တော်ချက်ချင်းနေရမှာပဲ
ဟုတ်ကဲ့ဆရာ
ဟောတော့ကြောင့်ပြည့်ပြည့်ဗာဒါမျိုးပဲဖြစ်ပြီးအဲ့ဒီကြာတဲ့အရာကလည်းဒီဘောက်ကိုပြင်နေတဲ့ပြည့်ပြည့်ရဲ့အတွက်တကယ်လို့ညီပါပဲအဲ့ဒီမှာပြန်လာရဲ့ပြန်လာပြီးလို့ရှိရင်ရှေ့လာတဲ့ပြည့်နေပြီအဲ့ဒီချင်းနေပြီအခုနကတည်းက
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီအသက်ရှူလမ်းကြောင်းပြွင့်နေတာတေချောင်းအတွက်ဆရာခုနကစောင်းထားတာအပြင်တခြားရောသတိပြုဆရာရှိသေးလားဆရာ
ဆရာတော့ knowledge ရှိမယ်ဆိုရင်လည်းဆရာကိုဆွဲထုတ်ပါလေခင်ဗျာဆဲမှကြည့်ရဲ့ဒီလိုဒီလိုဒီလိုပေါ့အကုန်လုံးကိုလည်းထုတ်ပြရတယ်ပေါ့ဒီမှာလည်းပြီးတော့ဆက်ရှင်မရှိဖြစ်ဆက်ရှင်မရှိဖြစ်ထုတ်ကြပါဘူးဒါမဲ့ on time မှာဆိုလို့ရှိရင်တော့ဒါလည်းပါလေဆိုလို့ရှိရင်ရှိရပြီးချင်းရဆိုရတော့နားလည်လို့ရှိရင်ဒီဟုတ်ကိုလည်းနဲ့ပတ်ပြီးထဲရတယ်ကိုယ်ကိုဆက်ထုတ်ရတယ်အဲ့လိုဆိုရင်တက်ချင်းရှင်နိုင်ပါဘူ
းဟုတ်ကဲ့ပါဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကူဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးအစီအစဉ်ပဲဖြစ်ပါတယ်။လာမယ့်စနေည VOA မှာဗားရီဆွေးနွေးကြမလဲကြည့်အောင်ပ
ါ။ပရရှမခနာမြန်မာနိုင်ငံဟာအာဆီယံအသင်းကြီးရဲ့ဥက္ကဋ္ဌရာထူးကိုတနှစ်တာထမ်းဆောင်ပြီးမြောက်ခဲ့ပြီဖြစ်ပါတယ်။ဒီတာဝန်ကိုထမ်းဆောင်စဉ်ဘယ်တိုင်းတတိအောင်မြင်မှုရရှိနိုင်ခဲ့ပါသလဲ။မြန်မာအရေးမြန်မာဂုံသိက္ခာတိုးမြင့်ကြီးပွားအောင်မြန်မာအစိုးရအနေနဲ့ဘလောက်ထိဆောင်ရွက်နိုင်ခဲ့ပါသလဲ။တင်ဆောင်ရွေးမှမှုတွေကဘယ်နေရာတွေမှာရှိခဲ့သလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးရအောင်ပါသောရရှင်များခင်ဗျာ။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323955954 fax number 2323955952ဖြစ်ပါတယ်။email ကြတော့ burmese@vnews.com ဖြစ်ပါတယ်။တရားပဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့ပေးပို့နိုင်ကြပါတယ်ခင်ဗျာ။ ပါဝင်ဆွေးနွေးရဖို့ဖြစ်ခဲ့ပါတယ
်။စနေည VOA တိုင်းရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံအတည်ပြုအပ်ပါတယ်ခင်ဗျာ။အခုတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပါမယ်။ပြည်တွင်းကပြုပြင်ရေးလုပ်ငန်းတွေအကောင့်ထဲမပေါ်သေးမီနိုင်ငံသားဆက်ဆံရေးမှာအွန်လိုင်းထူနေတဲ့ဗမာအစိုးရအကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါတယ်။
ရတာပိုင်းဦးသိန်းစိန်အစိုးရလက်ထက်အခမ်းအနားအဆောင်အယောင်နဲ့အစည်းအဝေးတွေကျင်းပတာကိုပြည်တွင်းပြည်ပသတင်းမီဒီယာမှာမကြာခဏဖော်ပြကြပါတယ်။နှစ်စဉ်အစည်းအဝေးထောင်ချီကျင်းပတဲ့အာဆီယံအသင်းမှာဥက္ကဋ္ဌလုံနိုင်တာကိုလည်းတခါတနာဖော်ပြကြပါတယ်။စစ်တပ်ကြီးစိုးတဲ့အနည်း90ကျော်ကာလမှာနိုင်ငံရေးဆိုတာအစည်းအဝေးကျင်းပတာဖြစ်ပါတယ်။အစည်းအဝေးတွေကျင်းပတဲ့အတွက်ရတားနဲ့ဆက်ဆံရေးကောင်းမွန်လာပြီးမြင့်အနာရစစ်ဘူးလူဒန်းစားဟာမိမိရဲ့ရပိုင်ခွင့်နဲ့အဆောင်အယောင်တွေကိုစွန့်လွတ်တာမဟုတ်ပါဘူး။1999မှာအာဆီယံအသင်းဝင်ဖြစ်လာတော့ဗမာစစ်အစိုးရမှာအစည်းအဝေးလုပ်ပြီးကော်မတီဖွဲ့တဲ့အလေးအကျင့်နဲ့ရင်ပါလာတာ35နှစ်ရှိနေပါပြီ။ဒါကြောင့်အစည်းအဝေးတန်တရာလဲနေတဲ့အာဆီယံအသင်းမှာဘယ်နေရာကဘယ်လူစခန်းသွားရမယ်ဆိုတာကိုချက်ချင်းသဘောပေါက်သွားတာဖြစ်ပါတယ်။အမေရိကန်ဥရောပနဲ့ဆက်ဆံရေးအဆင်ပြေသွားတော့အစည်းအဝေးတွေမကတော့ပဲနီးတော့ဖလေပွဲနဲ့အလုပ်ယုံဆွေးနွေးပွဲတွေကျင်းပပြီးစီးပွားရှာသူတွေတောင်ရှိလာပါတယ်။ဒါမျိုးကိုစင်ကာပူမှာလှုပ်ရှားနေတာကြားလာပါပြီ။ဒါတွေကြောင့်မြန်မာအစိုးရမျက်နှာပန်းလှလာပါတယ်
။တန်တမာရေးစာမျက်နှာတွင်အရှင်အဟုန်ဖြင့်တိုးတက်အောင်မြင်နေသည်ဆိုတဲ့ခေါင်းစဉ်နဲ့စက်တင်ဘာလ17ရက်နေ့မှာသမရယုံကကြေညာချက်ထုတ်ပြီးဂုဏ်ယူလိုက်ပါတယ်။ပြုပြင်ရေးမှာချီးကျူးခံရတာနဲ့အနည်း20ကျော်ဆွေးနွေးဝေဖန်လာတဲ့လူအခွင့်ရေးကိစ္စကိုရပ်ဆိုင်ဖို့ကုလသမဂ္ဂကိုတောင်းဆိုတဲ့အထိဗမာအစိုးရဟာပြောရဲဆိုရဲရှိလာပါတယ်။ဦးသိန်းစိန်အစိုးရရဲ့ပြုပြင်ရေးလုပ်ငန်းတွေဟာယုံကြည်စိတ်ချလောက်အောင်အခြေခံသေးတာမဟုတ်ဘဲအပြောများပြီးလက်တွေ့နေနေလို့အာဏာရှင်ခစ်ပြန်သွားမှစိုးရိမ်နေရတယ်လို့ကုလသမဂ္ဂကယူဆပါတယ်။အစည်းအဝေးအစီအစဉ်လုပ်နိုင်တဲ့အာဆီယံဥက္ကဋ္ဌရဲ့အာဏာကိုအသုံးပြုပြီးမိမိအကျိုးစီးပွားကိုမြင့်တင်ရမှာလေဗမာအစိုးရအောင်မြင်နေတာတွေ့ရပါတယ်။အစည်းအဝေးနိုင်ငံရေးမှာကျွမ်းကျင်တာကိုပြသနေပါတယ
်။အာဆီယံဝန်ကြီးများအစည်းအဝေးမှာအားလုံးသဘောတူမှဆုံးဖြတ်နိုင်တာမို့ဥက္ကဋ္ဌရဲ့အခမ်းကဏ္ဍဟာအရေးအကြီးဆုံးဖြစ်ပါတယ်။အာဆီယံဥက္ကဋ္ဌရဲ့အစည်းအစဉ်လုပ်ပိုင်ခွင့်ကိုစာရေးပြီးဖော်ပြထားတာမဟုတ်တဲ့အတွက်လိုသလိုသုံးနိုင်တဲ့သဘောရှိတာမို့ဗမာအစိုးရဟာရိုဟင်ဂျာကိစ္စကိုဘေးဖယ်ထားနိုင်ပါတယ်။အာဆီယံအသင်းဝင်ဖြစ်တာ18နှစ်ရှိပြီဖြစ်လို့အစည်းအဝေးသဘောကိုနားလည်တဲ့မြန်မာအစိုးရဟာအခြားအာဆီယံဥက္ကဋ္ဌတွေရဲ့အမှားကိုရှောင်ရှားနိုင်ခဲ့တယ်လို့ဘန်ကောက်အခြေစိုက်နေရှင်းသတင်းစာအက်ဒီတာကဝိချွန်ကီတာဘောင်ကဩဂုတ်လ18ရက်နေ့ကချီးကျူးထားပါတယ်။ဥက္ကဋ္ဌလုတ်သွားကြတဲ့ကမ်ဘောဒီးယားနဲ့ဘရူနိုင်းအစိုးရတဲ့မြန်မာကအများကြီးတာပါတယ်တဲ့။တောင်တရုတ်ပင်လယ်ကိစ္စမှာအာဆီယံအကျိုးစီးပွားကိုမြင့်တင်နိုင်တယ်လို့ချီးကျူးထားပါတယ်။
တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုမှာဗီယက်နမ်၊ဖိလစ်ပိုင်၊ဘရူနိုင်းနဲ့မလေးရှားတို့ပါဝင်နေကြပြီးအင်ဒိုနီးရှားကစိုးရိမ်ပူပန်နေပါတယ်။အငင်းပွားမှုမှာမပါဝင်တဲ့နိုင်ငံတွေကတော့ကမ်ဘောဒီးယား၊လာအို၊ထိုင်းနဲ့မြန်မာဖြစ်ပါတယ်။တရုတ်ညွန်ညင်မှာစိုးရိမ်တဲ့ကမ်ဘောဒီးယားဟာရေပိုင်နဲ့အငင်းပွားမှုကိုထိန်ချန်လိုတဲ့အတွက်အာဆီယံကြီးညာချက်မထုတ်နိုင်တဲ့အဖြစ်ကိုရောက်သွားပါတယ်။မြန်မာကတော့အာဆီယံအသင်းရည်တည်ချက်ကိုကာကွယ်ပြီးတရုတ်စိတ်မပြတ်အောင်လုပ်နိုင်တယ်လို့ဒီအမျိုးသမီးသူတည်တီရွန့်စွန်ရဲ့စက်တင်ဘာစာရမ်းမှာဖော်ပြပါတယ်။အပြင်းထန်ဆွေးနွေးကြပေမဲ့နောက်ဆုံးကြေညာချက်မှာဆွဆွဲပစ်တင်တာမျိုးမရှိအောင်ရှောင်ရှားနိုင်ပါတယ်။ဘယ်သူမှမထိခိုက်ရင်အားလုံးသဘောတူချက်ရယူနိုင်တဲ့သဘောတရားကိုကျင့်သုံးနေဖို့ရပါတယ
်။လွန်ခဲ့တဲ့အောက်တိုဘာလကအီတလီနိုင်ငံမီလန်မြို့မှာကျင်းပတဲ့ဆယ်ချိန်မြောက်အာရှဥရောပတိတ်တီးအစည်းအဝေးမှာသမ္မတဦးသိန်းစိန်မင်ကွန်းပြောနိုင်တာဟာအပေခံကြီးအောင်လန်းထူပုံကိုပြတာတလူဖြစ်နေပါတယ်။အာရှဥရောပအစည်းအဝေးကိုဗမာစီအစိုးရကိုယ်စားလှယ်တက်ခွင့်မရတဲ့အတွက်အာဆီယံအသင်းနဲ့ဥရောပအကြားအတော်လေးစကားများခဲ့ရပါတယ်။2004ရောက်တော့မှတိတ်တန့်အရာရန်ကိုခွင့်ပြုတဲ့အတွက်နိုင်ငံခြားရေးဝန်ကြီးအစည်းအဝေးတက်ခွင့်ရသွားပါတယ်။ဒါပေမဲ့အစိုးရသုံးမဟုတ်နိုင်ငံတော်အကြီးအကဲကတော့တက်ရောက်ခွင့်ပိတ်ပင်ထားခဲ့ပါတယ်။တကယ်တော့အဖွဲ့ဝင်နိုင်ငံ90ကျော်တက်ရောက်တဲ့အာရှဥရောပထိပ်သီးညီလာခံဟာစကားဝိုင်းတာဖြစ်တာမို့ဦးသိန်းစိန်အတွက်အပန်းမကြီးတယ်လို့ဖြစ်နေပါတယ်။ပြည်တွင်းပြုပြင်ပြောင်းလဲမှုမှာတိုင်းသူပြည်သားအကျိုးမခံစားရသေးပေမဲ့ပြည်ပဆက်ဆံရေးမှာအများကြီးအဆင်ပြေလာပါတယ်။ အစည်းအဝေးကျင်းပပြီးကော်မတီဖွဲ့နိုင်တဲ့အကျိုးကိုခံစားနေရတာဖြစ်ပါတယ်။ဒါပေမဲ့မဆလာကိကလူအစည်းအဝေးတန်လျာလဲပြီးလက်တွေ့အခြေအနေကောင်းမွန်တိုးတက်မလာရင်ပြည်ပဆက်ဆံရေးမှာလည်းအဆင်မပြေဖြစ်လာနိုင်ပါတယ်။လက်တွေ့မပါတဲ့အစည်းအဝေးနိုင်ငံရေးဟာအမြဲတမ်းကျင့်သုံးလို့မရကြောင်းမြမအခြေအနေကတက်သေးပြနေပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာပါခုတော့ဒီညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသတင်းလွှာကိုတင်ဆက်ပါတော့မယ် BNI ဝိုင်းတော်သားတွေကအစီအစဉ်ထုတ်လွှင့်တာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟောင်းပါ BNI ဝိုင်းတို့တားရီတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ပွန်ပြင်းနယ်ဖက်ကိုအကြမ်းဖက်သမား၄ဦးဝင်ရောက်လာတဲ့အတွက်ပြည်နယ်ရဲတပ်ဖွဲ့ကနေအပူတပြင်းလိုက်လံစုံစမ်းရှာဖွေနေပါတယ်။ KNU ကရင်မျိုးသားစည်းရုံးကနေမြေယာအငင်းပွားမှုပြဿနာတွေကိုဖြေရှင်းပေးဖို့မြေယာပြဿနာဖြေရှင်းရေးကော်မတီတရက်ကိုဖွဲ့စည်းလိုက်တယ်ဆိုတာနဲ့ထိုင်းနိုင်ငံတွင်းမှလူကုန်ကူးရောင်းချက်ချင်းခံရတဲ့မြန်မာနိုင်ငံသားတွေရဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနူပန်ပါတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါထိုင်းနိုင်ငံမဲဆောက်မြဝတီလမ်းကြောင်းမှာတဆင့်မွန်ပြည်နယ်ဘက်ကိုရိုဟင်ဂျာသွေးစည်းညှဉ်းညွတ်ရေးအဖွဲ့ RSO အဖွဲ့ကအကြမ်းဖက်သမား၄ဦးဝင်ရောက်လာတဲ့အတွက်ပြည်နယ်ရဲတပ်ဖွဲ့ကနေတပူတပြင်းလိုက်လံစုံစမ်းရှာဖွေနေတယ်လို့မွန်ပြည်နယ်နယ်စပ်လုံခြုံရေးဝန်ကြီးဗိုလ်မှူးကြီးထင်းမြင့်အောင်ကပြောပါတယ်ဒီအကြမ်းဖက်သမားလိုယူဆရတဲ့လူ၄ဦးကိုလူထုတွေအပါဝင်ရဲတပ်ဖွဲ့ဝင်တွေကနေအဲ့စင်းစစ်တာတွေသူတို့ရဲ့တပ်ပုံတွေကိုလမ်းဆောင်လမ်းခွာတွေမှာကတ်ထားပြီးပြည်သူတွေကိုအသိပေးကြေညာထားတယ်လို့မြို့နယ်ရဲတပ်ဖွဲ့မှူးယုံကပြောပါတယ်နိုဝင်ဘာလ12ရက်နေ့ကနေ13ရက်နေ့အထိနေပြည်တော်မှာကျင်းပမဲ့အာဆီယံထိပ်သီးအစည်းအဝေးနဲ့အချိန်ကိုက်ပြီးအကြမ်းဖက်သမားတွေဝင်ရောက်လာမှုအပေါ်ထိပ်သီးအစည်းအဝေးအတွက်လုံခြုံရေးအရာစိတ်ပူစရာအနေထားမှာရှိနေတယ်လို့မွန်ပြည်နယ်လူမှုရေးဝန်ကြီးဒေါက်တာလှဦးကပြောပါတယ်။နေပြည်တော်မှာကျင်းပသွားမဲ့အာဆီယံထိပ်သီးအစည်းအဝေးကိုအာရှနဲ့အရှေ့တောင်အာရှထိပ်သီးခေါင်းဆောင်တွေအပါအဝင်အမေရိကန်သမ္မတဘာရက်အိုဘားမားအနေနဲ့လည်းပါဝင်တက်ရောက်မှာဖြစ်ပါတယ်။အဆိုပါ RSO အုပ်စုရဲ့အကြမ်းဖက်လုပ်ရက်တွေကိုကာကွယ်ဖို့အာဆီယံအစည်းအဝေးအတွက်လုံခြုံရေးဌာနကကော်မတီဖွဲ့စည်းထားပြီးအဲ့ဒီအဖွဲ့ကတစင်တနိုင်ငံလုံးကိုလုံခြုံရေးအရာဆောင်ရွက်နေတယ်လို့မြန်မာနိုင်ငံရေးတပ်ဖွဲ့ကရေးမှူးကြီးမောင်ဆိုးကပြောပါတယ်
ကရင်လူထုတွေတောင်းဆိုချက်ကြောင့် KNU ခေါ်ကေမြို့တအစီယုံထင်းချုပ်နယ်မြေအတွင်းမှာဖြစ်ပေါ်နေတဲ့မြေယာငင်းပွားမှုပြဿနာနဲ့မတရားသိမ်းခံမြေယာတွေကိုဖြေရှင်းပေးဖို့ KNU ပို့ဟိုကော်မတီ၃ချိန်မြောက်စီဝေးကနေမြေယာပြဿနာဖြေရှင်းရေးကော်မတီတရဖွဲ့စည်းလိုက်ပါတယ်။မြေယာသိမ်းဆည်းမှုပြဿနာနဲ့ပတ်သက်ပြီးမြေယာဥပဒေနဲ့အညီအရေးယူဆောင်ရွက်နိုင်ဖို့အောက်တိုဘာလကုန်ပိုင်းမှာဒီကော်မတီကိုစုဖွဲ့လိုက်တာဖြစ်တယ်လို့ဗဒိုမန်မန်ကပြောပါတယ်။စစ်တပ်နဲ့ကုမ္ပဏီတွေကနေမတရားတင်ထားတဲ့မြေယာတွေကိုပြန်ရဖို့လွတ်တော်မှာအချင်းချင်းစ조사တင်ပြခဲ့ပေမဲ့အခုထိအောင်မြင်မှုမရှိသေးတဲ့အတွက် KNU ကနေဝိုင်းဝန်းဖြည့်ရှင်းပေးမဲ့လို့ရပေါ်ကြိုးဆိုတယ်လို့ဖလုံစဝေါဒီမိုကရက်တစ်ပါတီကဗီဒိုလွတ်တော်ကိုဆက်လက်နန်းစီအွာကပြောပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာခိုင်တက္ကနိတ်မြို့နယ်မှာရှိတဲ့ကော့တော့ပလောင်နဲ့နာဝါပါရာဒုက္ခသည်စခန်းတစ်ခုကိုဒီထက်ကောင်းမွန်တဲ့နေရာကိုပြောင်းရွှေ့ဖို့ဘင်္ဂလားအာဏာပိုင်တွေကနေစစ်ဆင်နေပါတယ်အခုလိုပြောင်းရွှေ့မဲ့အကြောင်းကိုဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်ချိတ်ဟာချီနာရဲ့ပြန်ကြားရေးတွင်ရင်မူရှာမီစော်ဒိုရီကနေနိုဝင်ဘာလပထမအပတ်မှာသတင်းထောက်တွေကိုထုတ်ဖော်ပြောဆိုခဲ့ပါတယ်လက်ရှိဒုက္ခသည်စခန်းနေရာတွေကိုနိုင်ငံခြားခီးသွားလုပ်ငန်းမြင့်တင်ရေးလုပ်ငန်းတွေကင်မာဖြစ်တဲ့အပြင်ဒုက္ခသည်တွေနေထိုင်ဖို့မသင့်တော်တဲ့အတွက်ပြောင်းရွှေ့မှာဖြစ်တယ်လို့လည်းသူကဆိုပါတယ်အဲ့ဒီဒုက္ခသည်စခန်းနှစ်ခုကို1992ခုနှစ်ကစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးအခုလက်ရှိအချိန်မှာကမ္ဘာဒုက္ခသည်များကူညီစောင့်ရှောက်ရေးမဟာမင်းကြီးယုံကအတိမတ်ပြုထားတဲ့မွတ်စလင်ဒုက္ခသည်ပေါင်း 3,400 နီးပါးရှိတယ်လို့သိရပါတယ်
ကချင်ပြည်နယ်ဖာကံမြို့နယ်လုံခင်းကျေးရွာအုပ်စုမတမြံကျေးရွာကအသက်20ရွယ်ဦးဖုတ်လောင်ကမ္ကြာအောင်ခေါ်ဆက်လွန်းရဲ့တည်ဆုံမှုနဲ့ပတ်သက်ပြီးတောက်ပကျဲကြောက်စိန်ဒူဖော်ရဲကော်မတီကနေနိနာကျေးတိန်နေရာကြပေးမယ်လို့ပြောဆိုခဲ့ကြောင်းတည်ဆုံသူရဲ့အကိုတူဦးဖြစ်သူဦးဘရန်နန်ကပြောပါတယ် ဦးဖုတ်လောင်ကွန်ကြာအောင်ကိုကော်မတီကစက်ရန်တရားကြီးဂရင်းကားမောင်းတူကိုတိုင်တက်ပြတ်ထားတာဖြစ်ပြီးအလောင်းဖြောက်လိုက်တာဖြစ်တယ်လို့ဖားကမ်းမြို့နယ်ရဲစခန်းကစစ်ဆေးမေးမြန်းစဉ်ဝန်ခံထားပေမဲ့အရေးယူမှုအခြေအနေကိုတော့မသိရှိရသေးပါဘူး။တေဆုံးတူရဲ့အပိုင်းပိုင်းပြတ်နေတဲ့အလောင်းကိုအောက်တိုဘာလကုန်မှာတွေ့ရှိတာဖြစ်ပြီးနိုဝင်ဘာလ၂ရက်နေ့မှာတင်းကျိုခဲ့ပါတယ်။အခုတပ်ဖြတ်မှုနဲ့ပတ်သက်ပြီးမိတန်းစုဆွေမျိုးအတိုင်းဝိုင်းနဲ့ဖားကန့်ဒေတာခန့်တွေကကော်မတီအပေါ်ခြေနှက်မှုမရှိတယ်လို့ဒီလိုလှုပ်ရက်မျိုးကချင်းလူမျိုးတွေတမကမြန်မာနိုင်ငံသားတွေအပေါ်မှာလည်းနောက်နောက်မပြုတ်ဖို့အတွက်တနင်္ဂနွေလုံးကိုတိစေချင်တယ်လို့ဒေတာခန့်တွေကပြောပါတယ်။
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မှာရဘခေါ်မူရစိတ်ကြွဆေးဝါးအလွန်အကျွံသုံးဆွဲသူအသက်40ကျော်စိုင်းတန်းမောင်ဟာစိတ်ဖောက်ပြန်ပြီးမိမိနေအိမ်ကိုမိတင်ရှို့လိုက်ပါတယ်။အင်္ဂါနေ့နိုဝင်ဘာလ17ရက်နေ့မွန်းလွဲပိုင်းနှစ်နာရီဝန်းကျင်ကဖြစ်ပွားခဲ့တာပါ။မူရဆေးဝါးအလွန်အကျွံသုံးဆွဲသူစိုင်းတန်းမောင်ဟာမိမိအိမ်အပါအဝင်ဘေးအိမ်ကိုလည်းမိရှို့ခဲ့ပါသေးတယ်။မိသက်ကရောက်ရှိငိမ့်သက်ချိန်မှာ၎င်းရဲ့နေအိမ်မီးလောင်ပြကျသွားပြီးဘေးအိမ်ကိုတော့ငိမ့်သက်နိုင်ခဲ့ပါတယ်။ဆိုင်ကျော်တန်းကိုလည်းမူဆယ်ရေးတပ်ဖွဲ့ကဖမ်းဆီးခေါ်ဆောင်ထားတယ်လို့အင်းနီချင်းတွေကပြောပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါ။ထိုင်းနိုင်ငံအတွင်းမှာလူကုန်ကူးယောင်းချခြင်းခံရတဲ့အေယဝတီတိုင်းနယ်မွန်ပြည်နယ်ဘက်ကမြန်မာနိုင်ငံသား6ဦးကိုထိုင်းရဲတပ်ဖွဲ့တွေကနေကယ်တင်ထားပြီးထိုင်းနိုင်ငံလူကုန်ကူးခံရသူများကူညီကယ်ဆယ်ရေးစခန်းမှာစောင့်ရှောက်ထားပါတယ်။လူကုန်ကူးသူတွေကိုလည်းထိုင်းရဲတပ်ဖွဲ့ကနေဖမ်းဆီးထားတယ်လို့လည်းဆိုပါတယ်။ဒီအခြေအနေကိုတော့မင်းအားကောင်းတို့ကနေအခုလိုစုစည်းတင်ဆက်ထားပါတယ်။
ထိုင်းနိုင်ငံချွန်ဘူရီခရိုင်ကငါးဖမ်းလေတစည်းပေါ်မှာလူကုန်ကူးရောင်းချခြင်းခံရတဲ့မြန်မာနိုင်ငံသားအလုတ္တမ6ဦးဟာခန်းတစ်ခုထဲမှာပိတ်လောင်ခံရရကနေနိုဝင်ဘာလ9ရက်နေ့မှာထွက်ပြေးလွတ်မြောက်လာခဲ့ပါတယ်။ထွက်ပြေးလွတ်မြောက်လာသူ6ဦးနဲ့4ဦးဟာထိုင်းရဲတွေနဲ့တွေ့ဆုံခဲ့ပြီးထိုင်းနိုင်ငံလူကုန်ကူးခံရသူများကူညီကယ်ဆယ်ရေးစခန်းမှာစောင့်ရှောက်ထားတယ်လို့ထိုင်းနိုင်ငံတောင်ပိုင်းဖမ်းကားခရိုင်အခြေစိုက်ပညာရေးနှင့်ဖွံ့ဖြိုးတိုးတက်ရေး Foundation FED အဖွဲ့ကကိုမင်းဦးကအခုလိုပြောပါတယ်
။သူတို့ကကိုရမင်းနဲ့အစော်ကြီးနှစ်နာရီကြော်လောက်ပေါ့လေသူတို့ကိုပိတ်ထားတဲ့အခန်းနဲ့ပြင်းပေါက်မှန်နေကိုကတန်းကဖြုတ်ပြီးအပြင်ကိုထွက်ထွက်ပြီးမှအဲဒီတကားကြီးဖြတ်ပြီးတော့သူတို့ပြီးလာတော့လွတ်လာတာအလုံးပေါင်း6ရောက်ပြအခုဒီစခန်းမှာရောက်ပြီးတော့ခဲစခန်းကိုကြောင်းပို့ပေးလိုက်တာတော့၄ရောက်ပေါ့နော်
သူတို့တို့ရဲ့လူကုန်ကူးခံရမှုဖြစ်စဉ်တွေကိုရဲစခန်းမှာစစ်ဆေးကြအရလူကုန်ကူးခဲ့တဲ့သူကိုလည်းနိုဝင်ဘာလ9ရက်နေ့မှာထိုင်းရဲတပ်ဖွဲ့ကနေဝင်ရောက်ဖမ်းဆီးခဲ့ပါတယ်သူတို့ကိုကူညီကယ်ဆယ်ခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ချွန်ဘူရီခရိုင်စတဟိတ်ရဲစခန်းကလူကုန်ကူးမှုတိုက်ဖျက်ရေးဌာနအကြီးအကဲဒုတိယရဲမှူးကြီးအဖိချန္နန်ဝသနဝရန်ကွန်ကအခုလိုရှင်းပြပါတယ်
ไผเรือเอาเขาไปขังไว้แล้วผมก็ช่วยเขาออกมาไผเรือที่เอาเขาไปขัง
ลิเป้นิงกันนี่ตรุกก็ค้านเนี่ยมาเป็ดหลองท่าเดจนรุกก็ตรุกก็วายวงเกเซลาแก่เดตรุกก็ค้านเนี่ยมาเป็ดหลองท่าเดลิเป้นิงก็เลยအခုဖန်းစည်းထောင်ရထားပါတယ်ဒီမှုမှာတော့လေပန်ရှင်ကတိုက်ရိုက်ပတ်သက်ပုံတော့မရှိဘူးလေပန်နင်းကတာအ திக တရခံဖြစ်နေပါတယ်
အခုလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား6ဦးတို့ဟာအေယာဝတီတိုင်းမူဘီမြို့နယ်ဘူကလေးမြို့နယ်ဟန်ကြီးမြို့နယ်နဲ့မွန်ပြည်နယ်တထုံမြို့နယ်အသူတွေဖြစ်ကြပါတယ်သူတို့6ဦးကိုပွဲစားကနေတဆင့်လေပေါ်မှာ6လအလုပ်လုပ်ဖို့အတွက်တဦးကိုဘတ်ငွေ 16,000 နဲ့ရောင်းချခဲ့တာဖြစ်ပါတယ်လူကုန်ကူးမှုခံရတဲ့၎င်းတို့ရဲ့အမှုကိုထိုင်းဒေသဆိုင်ရာတရားရုံးကကြားနာပြီးတော့မြန်မာနိုင်ငံကိုပြန်လည်ပို့ဆောင်မှာဖြစ်တယ်လို့ချွန်ဘူရီခရိုင်စတဟိတ်ရဲစခန်းကလူကုန်ကူးမှုတိုက်ဖျက်ရေးဌာနအကြီးအကဲဒုတိယရဲမှူးကြီးအဖိချနန်ဝသနဝရန်ကွန်ကပြောပါရခင်ဗျာ
ဆက်လက်ပြီးတော့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊မြန်မာစတဲ့၃နိုင်ငံကချင်းကြောင်းသားခေါင်းဆောင်များတွေ့ဆုံဆွေးနွေးပွဲတက်ကိုချင်းပြည်နယ်ရဲ့မြို့တော်ဟာခါမှာနိုဝင်ဘာလပထမပတ်ကပထမဆုံးအကြိမ်ကျင်းပခဲ့ပါတယ်။၃နိုင်ငံကချင်းကြောင်းသားတွေဘာလို့အခုလိုတွေ့ဆုံခဲ့ကြပါသလဲ။ဘာတွေဆွေးနွေးခဲ့ကြပါသလဲဆိုတာကိုတော့ကိုစလိုင်းကစူးစီးပြီးနိုင်ကွန်းအိမ်ကနေတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင
်။ချင်းလုံကြောင်းသားခေါင်းဆောင်များတွေ့ဆုံပွဲလို့အမည်ပေးထားတဲ့ချင်းမျိုးနွယ်ចောင်းသားတွေရဲ့ ਪਰ မဥဆုံးအကျင်ဒီတွေ့ဆုံပွဲကိုကြည့်လို့ရတဲ့ရွေချက်ကိုတော့ချင်းចောင်းသားတမကဥက္ကဋ္ဌကိုအာဇန်းကအခုလိုပြောပါတယ်
ဒီမိဇိုရမ်မှာကျွန်တော်တို့ချင်းမျိုးတွေမြန်မာနိုင်ငံချင်းမျိုးတွေတရားမဝင်နေဆိုင်တဲ့သူတွေ9000လောက်ရှိတာရောအဲကျွန်တော်မိဇိုရမ်မှာနေတဲ့ချိန်မှာသူတို့အခက်အခဲတွေအများကြီးသူတို့ကြုံရတယ်ဘုပ္ပမိဇိုရမ်မှာတချို့လူတွေနေနေတဲ့သူတို့ဟိုမြန်မာနိုင်ငံလူတွေဒီမှာအချင်းချင်းအမြင်ပြတာတွေအများကြီးရှိတယ်မအားလို့အချင်းချင်းတွေကတော့ဒီကိုရေးကြတယ်တို့အကြောင်းမျိုးချက်
ဒီလိုစနေနေ့နဲ့တနင်္ဂနွေစီးလူနေရတယ်။ငါတို့မိကိုယ်ရဲ့ဆိုတဲ့စိတ်နဲ့အချင်းချင်းဝိုင်းဝန်းကူညီနိုင်လို့အားကျွန်တော်တို့အကြီးအကျယ်ဆိုမှဒီမဆောင်မလူတွေနဲ့ကျွန်တော်တို့ဒီလိုပွဲလုပ်ရပါလား
။ချင်းမျိုးနွယ်စုတွေဟာအခုခါမှာတော့အိန္ဒိယနိုင်ငံမှာမီဆိုရန်ပြည်နယ်ဖြစ်၎င်း၊ဘင်္ဂလားဒေ့နိုင်ငံမှာစစ်တကောင်းတောင်တန်းဖြစ်၎င်း၊မြန်မာနိုင်ငံမှာချင်းမြင့်နယ်ဖြစ်၎င်း၊တီးခြားအုပ်ချုပ်စနစ်အောက်ကိုအသီးသီးရောက်ရှိသွားကြပြီးနယ်နိမိတ်ချနိုင်ငံတွေမှာနေထိုင်ကြပြီမဲ့လေသူသုံးစင်းညီကူတွေဖြစ်ကြတယ်လို့မီဆူကျောင်းသားသမဂ္ဂဥက္ကဋ္ဌပူဆူတင်ဖီယာကမီဆူဘာသာနဲ့အခုလိုပြောပါတယ်ကျွန်တော်တို့ချင်းချင်းချင်းမှာစီလုံးညီညွတ်မှုရှိဖို့ဘယ်လိုပဲနေထိုင်ရာဒေသတွေကွဲပြားနေပါစေကျွန်တော်တို့ဟာညီကူတွေဖြစ်တယ်ဆိုတာကိုကျွန်တော်တို့စိတ်နှလုံးထဲမှာအမြဲတည်ထားဖို့လိုပါတယ်နိုင်ငံတီးတီးမှာနယ်နိမိတ်တွေရှိကြပြီမဲ့လူမျိုးနွယ်စုတွေမှာနယ်နိမိတ်ဆိုတာမရှိဘူးဆိုပြီးမီဆူဘာသာနဲ့ပြောဆိုသွားတာပါသုံးရက်တာကျင်းပခဲ့တဲ့ဒီတွေ့ဆုံပွဲမှာချင်းမျိုးနွယ်စုတွေရဲ့တမိုင်းဆိုင်ရာချက်လက်တွေချင်းမျိုးနွယ်စုတွေရဲ့စာပေရိုးရာယဉ်ကျေးမှုဒလိထုံးတန်းအစဉ်လာတွေနဲ့ပတ်သက်တဲ့စာရန်ဖတ်ကြားမှုတွေချင်းမျိုးနွယ်စုတွေရဲ့ရိုးရာယဉ်ကျေးမှုအကတွေနဲ့လည်းဖြည့်ပြောခဲ့ကြပါတယ်ဒီတွေ့ဆုံပွဲမှာမီဆိုရန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကချင်းမျိုးနွယ်ကျောင်းသား200ကျော်နဲ့မြန်မာနိုင်ငံကချင်းကျောင်းသား200ခန့်စုစုပေါင်းဥယျာဉ်400ခန့်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
ခုဆက်လက်ပြီးတော့တရင်အချင်းချုပ်ကိုနားဆင်ရမှာပ
ါ။မွန်ပြည်နယ်ဘက်ကိုရိုဟင်ဂျာသွေးစည်းညီညွတ်ရေးအဖွဲ့ RSO အဖွဲ့ကအကြမ်းဖက်သမား၄ဦးဝင်ရောက်လာတဲ့အတွက်ပြည်နယ်ရေးတပ်ဖွဲ့ကနေအပူတပြင်းလိုက်လံရှာဖွေနေတယ်လို့ပြည်နယ်နယ်စပ်လုံခြုံရေးဝန်ကြီးကပြောပါတယ်။ကရင်လူထုများတောင်းဆိုချက်အရကရင်ပြည်နယ် KNU ထိန်းချုပ်နေမြေရင်းမှာဖြစ်ပေါ်နေတဲ့မတရားအသိမ်းစီးခံမြေယာပြဿနာတွေကိုဖြေရှင်းပေးဖို့ KNU 3ချိန်မြောက်ဗဟိုအရေးပေါ်အစည်းအဝေးကနေမြေယာပြဿနာဖြေရှင်းရေးကော်မတီတရက်ဖွဲ့စည်းလိုက်ပါတယ်
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါကျမကနန်းဟွန်ပါရှင်
ပြန်နိုင်ဝိုင်းတော်သားတွေတင်ပြတဲ့တိုင်းရင်သတင်းလွှာတွေပဲဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်ကိုနားမထောင်လိုက်ရသူတွေအတွက်မနေ့ဖြန်တောက်ကြနေမနေ့မှာပြန်လည်နားဆင်နိုင်ပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ VOA ကိုတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာဝိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာမှ855ရန်ကုန်စာရိုက်ကြီးပဲဖြစ်ပါတယ်VOA ရဲ့မနက်ဖြန်မနက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းနိုမီတာ24 kHz 12.1 3လိုင်းနိုမီတာ32 kHz 9.25 နဲ့လိုင်းနိုမီတာ39 kHz 9.25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ပြပါမယ်
အမေရိကန်ပြည်ထောင်စုရဲ့ Peace Corps လို့ခေါ်တဲ့ငြိမ်းချမ်းရေးဆိုင်ရာ Lower Base စီစဉ်ချက်ကိုမြန်မာနိုင်ငံမှာထူထောင်သွားမယ်လို့အမေရိကန်ပြည်ထောင်စုကကြေညာလိုက်ပါတယ်။ဒါအပြင်တစ်ချိန်ကအထူးချန်ဖြစ်ခဲ့တဲ့မြန်မာနိုင်ငံနဲ့ပြန်ပြီးပူးပေါင်းဆောင်ရွက်ရေးအမေရိကန်ကချက်တွင်လှုပ်ဆောင်နေကြတဲ့နေရာမှာနောက်ဆုံးထွက်လာတဲ့နည်းလမ်းမှာ Peace Corps Lower Base ပထမဆုံးတော့2015ခုနှစ်နောက်ပိုင်းမြန်မာနိုင်ငံစီရောက်လာမှဖြစ်ပြီး3လကြာတင်နန်းပြီးဆုံးပြီးတဲ့နောက်သက်ဆိုင်ရာလုပ်ငန်းခွင်တွေမှာနှစ်နှစ်ကြာတာဝန်ထမ်းဆောင်ကြမှာပါ။နေပြည်တော်မှာရောက်နေတဲ့အမေရိကန်သမ္မတဘရာကိုဘားမှာလွှတ်တော်ကောင်းဆောင်တွင်တဲ့ဒေါက်ဆန်းစုကြည်အပါအဝင်တခြားလွှတ်တော်ကိုယ်စားလှယ်တချို့နဲ့နေပြည်တော်မှာပဲတရားတွေ့ဆုံပါတယ်လွှတ်တော်ပိုင်းနဲ့နေပြည်တော်တွေ့ဆုံပွဲမှာလွှတ်တော်ဥက္ကဋ္ဌ2ယောက်နဲ့ဒေါက်ဆန်းစုကြည်တို့အပြင်တိုင်းရင်းသားကိုယ်စားလှယ်တွေနဲ့တခြားလွှတ်တော်ကိုယ်စားလှယ်တချို့စုစုပေါင်း11ယောက်တက်ရောက်တယ်လို့တွေ့ဆုံပွဲမှာပါဝင်တဲ့အင်ဂျင်နီယာတော်ကိုယ်စားလှယ်ဒေါက်ဖျူသိန်းက VOE ကိုပြောပါတယ်လွှတ်တော်ပိုင်းနဲ့တွေ့ဆုံပြီးတဲ့နောက်သမ္မတဦးသိန်းစင်နဲ့သမ္မတဦးဘားမတို့2ဦးတည်းတရားတွေ့ဆုံကြတယ်ဆိုတဲ့သတင်းတွေထွက်ထားပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကင်မွန်ကရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးနိုင်ငံသားပြစ်မှုဆိုင်ရာကိစ္စအပါအဝင်အခြေခံအကြောင်းရင်းတွေကိုလက်တွေ့ကျပြီးစောလင်စွာကိုင်တွယ်ဖြေရှင်းဖို့သမ္မတဦးသိန်းစင်နဲ့တွေ့ဆုံခြင်းအတွင်းအလေးနဲ့ပြောတယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဖွံ့ဖြိုးတိုးတက်ရေးနဲ့လူသားချင်းစာနာမှုကူညီပေးရေးဆိုင်ရာတွေအကောင်းစေဖို့အစိုးရနဲ့ကုလသမဂ္ဂအကြားပူပီးခိုင်မာတဲ့ပူးပေါင်းဆောင်မှုလုပ်ဖို့လည်းမစ္စတာဘန်ကအလိထားပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကင်မွန်ကပြည်တော်စုလွှတ်တော်နာယကသုရဦးရှိမင်းဒေါအောင်ဆန်းစုကြည်တို့နဲ့လည်းတွေ့ဆုံပါတယ်။စီရောအစဒီတာဟာအာရှတိုက်အလင်းမြန်တိုးတက်လာနိုင်မှုမှာဗဟုချက်ဖြစ်တယ်ဆိုတာကိုဒီနေ့နေပြီးတော့မှကျင်းပတဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးတွင်သမ္မတဘရာကိုဘာမာကအလေးနဲ့ပြောသွားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အရှေ့အာရှဒေသနဲ့ဆက်ဆံရေးကိုပိုပြီးခိုင်မာအကောင်းအောင်လုပ်တော့ဖို့တနိဋ္ဌာန်ချတာတယ်လို့အရှေ့အာရှဒေသထိပ်သီးအစည်းအဝေးမှာသမ္မတဘရာကိုဘာမာကပြောပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။တရင်ချင်းညို့ကိုကိုကျော်ကျော်သိန်းပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လို့ရမှုကမန္နန္ဒာချမ်းဖြစ်ပြီးအတန်းထွင်းအင်ဂျင်နီယာကတော့Audrius Regis ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24 25 32 51နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာပါ တော်ရှင်နေအားလုံးဘေးပြာဝေးကွာပြီးငြိမ်းချမ်းနိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.